Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်အောင်စုကို Florence Hurricane မုန်တိုင်းမဝင်ခင်ကြိုတင်ပြင်ဆင်မှုတွေအပြီးသတ်ဖို့အရေးပေါ်ကိစ္စတွေတောင်းရင်ရှိသူတွေသတိပေးနေကြပါတယ်။ယမန်နိုင်ငံမှာအရက်ဖက်ထိခိုက်ပျက်စီးမှုတွေမရှိအောင်စော်ရီနဲ့အာရဗ်ပြည်တော်ဆော့ဝါးများပြည်တော်စု UAE တို့ကလုံလောက်တဲ့အစီအစဉ်တွေစောင့်ရထားပြီးဖြစ်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်အတွင်းကချင်းနီတွေကိုလေ့လာခဲ့ခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခရီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပါတယ်
UNHCR and UNDP they commence their first assessment today this is part of an initial phase
ရန်ကုန်မှာရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီးကပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့တူလာမယ့်ဂျားပြက်ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးတွေမလုပ်ဖို့ရှမ်းပြည်နယ်အတွင်းကလက်နက်ကိုင်ဖွဲ့တွေကိုရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံဗန်ကောက်မြို့အနီးကခရိုင်တစ်ခုမှာနိုင်ငံသားအလုသမားတွေရဲ့ကလေးတွေအတွက်ထိုင်းအလုသမားဝန်ကြီးဌာနကမူလာတန်းကျောင်းတစ်ခုဖွင့်ခဲ့တဲ့အကြောင်းနှစ်ပေါင်း60အတွင်းအကြီးမားဆုံးဟာရီကိန်းမုန်တိုင်းအမေရိကန်အရှေ့တောင်ဘက်ကမ်းရိုးတောင်ကိုဦးတည်တိုက်ခတ်ဖို့ရှိတဲ့အတွက်မုန်တိုင်းဘေးအန္တရာယ်ကာကွယ်ရေးကြိုတင်ပြင်ဆင်နေတဲ့မြန်မာမိသားစုကိုဆက်သွယ်မေးမြန်းချက်စတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒီအပြင်သတင်းပတ်ဆင်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အရပီဟာရီကိန်းဖလော်ရန်ဝင်ရောက်လာတော့မယ့်အမေရိကန်ပြည်သူရှစ်တောင်ပိုင်းကန်ယူရန်ဒေသကဒေသခံတန်ပေါင်းများစွာအနေနဲ့ကြိုတင်ပြင်ဆင်မှုတွေအပြီးသတ်ကြဖို့အရေးပေါ်ကစေတောင်းရှိသူတွေသတိပေးနေကြပါတယ်။လက်တလုံးမှာတော့ဟာရီကိန်းဖလော်ရန်စာလေတိုင်နှုန်းတနာရီ215ကီလိုမီတာနဲ့ပြင်းအားအဆင့်လေးမှာရှိနေပါတယ်။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေအနီးကုန်းတွင်းပိုင်းကိုချဉ်ကပ်လာချိန်မှာမုန်တိုင်းဟာအာရုံသွားမယ့်အလားအလာမရှိနိုင်ဘူးလို့လည်းမိုးလေဝသကြွမ်းကျင်သူတွေခန့်မှန်းထားကြတာပါ။နောက်ဆုံးထုတ်ပြန်ချက်တွေအရမုန်တိုင်းဟာမြောက်ကယ်ရိုလိုင်းနားပြည်နယ်အရှေ့တောင်ဘက်855ကီလိုမီတာအကွာမှာရောက်ရှိနေပါတယ်။အမေရိကန်ကမ်းရိုးတန်းကိုချဉ်ကပ်လာချိန်မှာမုန်တိုင်းဟာအကြီးအကျယ်အန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိလာနိုင်ကြောင်းလည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါ။ကမ်းရိုးတန်းနဲ့ကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်ချိန်မှာမြောက်ကယ်ရိုလိုင်းနားတောက်ကယ်ရိုလိုင်းနားနဲ့ဗီဂျင်းနီးယားပြည်နယ်တွေမှာမိုးတီးထန်နိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။ဟာရီကိန်းဖလော်ရန်ကြောင့်မိုးရွာချိန်စင်တီမီတာ90ကနေ85စင်တီမီတာလောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့102စင်တီမီတာလောက်ထိရှိနိုင်တယ်လို့လည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါ။မိုးရွာစိတ်ဝင်နေပြီးမြေပြော့နေချိန်မှာလေပြင်းတက်ခတ်မှုတွေကြောင့်တစ်ပင်တွေနဲ့လက်စစ်မီးရှို့တွေပြတ်တောက်ကျနိုင်ပြီးသတင်းပတ်တွေနဲ့ချီမီးပြတ်လက်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့ဖက်ကျန်းကိုချင်းကပ်လာတဲ့ Florence Hurricane မုန်တိုင်းကိုရင်ဆိုင်ဖို့အရေးပေါ်အကူအညီပေးရေးအေဂျင်စီတွေကအဆင့်တင့်ပြင်ဆင်ထားကြောင်းသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့နှစ်ထဲ Maria Hurricane ကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့အမေရိကန်ပိုင်း Puerto Rico ကျွန်းမှာသူ့ရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုသမ္မတကထပ်မံဂုဏ်ယူပြောဆိုခဲ့ပါတယ်။မကြာသေးခင်က Hurricane မုန်တိုင်းတန်တင့်ခဲ့တဲ့ Texas နဲ့ Florida ပြည်နယ်တွေမှာတုံ့ပြန်ဆောင်ရွက်မှုတွေအတွက်အမှတ်ကောင်းလို့ရခဲ့ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။တွားရေးလာရေးခက်ခဲပြီးလျှက်စင်ပြီးလုံလုံလောက်လောက်မရှိတဲ့ပေါ်တိုရီကိုကျွန်းမှာတော့မြို့တော်ဝင်ရဲ့ဆောင်ရွက်ချက်တွေညံပြင်းခဲ့ပေမဲ့လို့ပဟိုအစိုးရကတော့စူးစမ်းပန်းစားဆောင်ရွက်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။အခုလာမယ့်အင်အားပြင်မုံတိုင်းအတွက်အစဉ်တင်ပြင်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့ကမုံတိုင်းတန်တင်ခဲ့တဲ့ပေါ်တိုရီကိုကျွန်းမှာရှင်းလင်းရေးနဲ့ပြင်ဆင်ရေးလုပ်ငန်းတွေအကြီးအကျယ်ဆောင်ရွက်ခဲ့ပြီးအကြီးအကျယ်အောင်မြင်မှုတွေရခဲ့ကြောင်းသတင်းထောက်တွေကိုပြောဆိုခဲ့ပြီးနိုင်ပိုင်းအကြမှာပဲအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထပ်မံဂုဏ်ယူပြောဆိုလိုက်တာလည်းဖြစ်ပါတယ်။ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆေလိုကတော့အခုအချိန်ဟာဒေသခံအမေရိကန်နိုင်ငံသား3000လောက်အတွက်တတ်နိုင်တဲ့လောက်အကူအညီပေးရမယ့်အချိန်ဖြစ်ကြောင်းသတိပေးပြောဆိုခဲ့ပါတယ်
။ဆော်ရီနိုင်ငံကဥဆောင်တဲ့လေကြောင်းစစ်ဆင်ရေးတွေကြောင့်အရသာထောင်ချီသေဆုံးနေရတဲ့ယမန်နိုင်ငံမှာအရက်ဘက်မှာထိခိုက်ပျက်စီးမှုတွေမရှိအောင်ဆော်ရီနဲ့အာရဗ်ပြည်စော်ဝါများပြည်တော်စု UAE တို့ကလုံလောက်တဲ့အစီအစဉ်တွေနဲ့စောင့်ရထားပြီးဖြစ်တဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။အရသာတွေနဲ့အရက်ဘက်အဆောက်အုံတွေထိခိုက်မှုရောပါအောင်ဆော်ရီနဲ့ UAE တို့ကစီစဉ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးကွန်ဂရက်စ်လွှတ်တော်ကိုအတည်ပြုချက်ပေးလိုက်တာပါ။ဒါပေမဲ့လည်းအသေးစိတ်ပြောဆိုတာမျိုးတော့မရှိပါဘူး။အရသာတွေထိခိုက်သေးချင်မှုရှော့ချနိုင်ရေးမားမိတ်အင်အားစုရဲ့စောင့်ချက်နဲ့ပတ်သက်လို့အတည်ပြုချက်ပေးဖို့ဝန်ကြီးပွန်ပီယိုကိုကွန်ဂရက်စ်လွှတ်တော်ကဒီနေ့နောက်ဆုံးရက်သတ်မှတ်ထားတာပါ။ အမေရိကန်ကတော့ sorry ဥဆောင်တဲ့ညမောင်းဖွဲ့ကိုပြစ်မှတ်တင်တဲ့ပတ်သက်တဲ့သတင်းချက်လက်တွေထောက်ပံ့ရင်းနဲ့လက်နက်အကူအညီတွေပေးရနေတာဖြစ်ပါတယ်။အရသားတွေထိခိုက်သေးချင်မှုနဲ့အရက်ဖက်အဆောက်အုံတွေထိခိုက်မှုအန္တရာယ်ရောနေအောင်မဟာမိတ်တွေဘက်ကနှီးမျိုးစုံနဲ့ကြိုးပမ်းထားကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ sorry ဥဆောင်တဲ့မဟာမိတ်ဖွဲ့ကတော့လေကြောင်းတက်ခတ်မှုကြောင့်ဩဂုတ်လတဲ့ဒါဇင်နဲ့ချီရဲ့ကလေးတွေတည်ဆုံးခဲ့ရတဲ့ဖြစ်ရမှာအမှားယွင်းတွေလုံးခဲ့မိတဲ့အကြောင်းပြီးခဲ့တဲ့လတိုင်းမှာပဲဝန်ခံထားပါတယ်။ဝါရှင်တန်ခြေဆိုင်လူခွေရေးလုံရှားမှုဖွဲ့ Human Rights Watch ရဲ့ညွှန်ကြားမှုဆာရာမာဂွန်ကတော့ဝန်ကြီးပွန်ပေရဲ့ကြေညာချက်ဟာမှားယွင်းတဲ့သုံးသက်ချက်တွေပေါ်အခြေခံထားတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။သုံးနှစ်ကြာရေမြင်ပြင်းရင်းစစ်ကြောင်းလူပေါင်း1000ကျော်တည်ဆုံးခဲ့ရပြီးတမောင်များစွာလည်းအစအစာပြက်လက်ပြီးယောဂပြရတဲ့ခန်းစားနေကြရပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနှန်ခါပြည်နယ်မှာမနေ့အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့အသေခံဘုံကွဲတိုက်ခိုက်မှုကြောင့်တေဆုံးသူပေါင်း32ဦးရှိရာကဒီကနေ့မှာတော့68ဦးဖြစ်သွားပြီလို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။ဝေးလံတဲ့မိုမန်ဒါရာဒေသကဒါကာရွာမှာဒေသခံရဲမှုကြီးကိုအလောက်ကထုတ်ပယ်ပေးဖို့ဒေသခံတွေစုဝေးတောင်းဆိုဆန္ဒပြတဲ့အချိန်မှတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဘုံကွဲတိုက်ခိုက်မှုကြောင့်နောက်ထပ်လူပေါင်း165ဦးတို့လည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကဆိုပါရယ်။တာလီဘန်တို့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ဘူးလို့ပြောပါတယ်ဘုံခွဲတိုက်ခိုက်မှုမဖြစ်ခင်နှာရီပိုင်းလောက်ကပဲပြည်နယ်မြို့တော်ဂျလလာဘတ်ကစာတင်ကြောင်းတုံကူလဲဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးတအူးထက်မနဲ့တေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ပြည်နယ်ပညာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုတွေမှာလည်းဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူးအရတားတွေနဲ့ပညာရေးဆိုင်ရာနေရာတွေကိုလှတ်တလောဝင်ရောက်စီးနင်းတိုက်ခိုက်မှုအားလုံးနေပါကိုတော့ IS Islamic အစွန်းရောက်တို့ကသူတို့လက်ချက်အဖြစ်ပြောဆိုထားတာပါ IS တို့နဲ့ပူးပေါင်းထားတဲ့အဖွဲ့ ISKP နဲ့တာလီဘန်တပုံတွေကအိန္ဒိယပါကစ္စတန်နိုင်ငံနဲ့ဆက်ကနန်ဂါဟာပြည်နယ်မှာအခြေစိုက်လှုပ်ရှားနေကြတာလည်းဖြစ်ပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ပုံထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားထောက်လိုင်းရောက်တဲ့သမီးပြည်သူတွေကိုပြီးခဲ့တဲ့မတ်လတဲ့ဓာတ်ရုပ်စိတ်နဲ့တိုက်ခတ်ခဲ့သူတွေဖြစ်ဗြိတိန်နိုင်ငံကဆွဆွဲထားသူနှုတ်ကဘယ်သူပဲဝါရီဖြစ်တယ်ဆိုတော့ကိုရုရှားဆွေးရကသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားထောက်လိုင်းရောက်ဆာဂေးစကရီပယ်နဲ့သမီးပြည်သူယူလီယာတို့ကိုအာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့တိုက်ခတ်မှုမှာရုရှားဆွေးရနောက်ွယ်ကနေပါဝင်ကြောင်းဗြိတိန်နိုင်ငံရဲ့ဆွဆွဲချက်ကိုတော့ရုရှားကငြင်းဆန်ထားတာပါ။ဆွဆွဲခံရသူတွေကသူတို့ကြီးကြီးလူပုဂ္ဂိုလ်တွေမဟုတ်ကြလို့ရာဇဝတ်မှုကျူးလွန်သူတွေလည်းမဟုတ်ပဲတာမန်အယက်သားတွေသာဖြစ်ကြပြီးသူတို့အကြောင်းအများသိအောင်ကိုယ်တိုင်ထုတ်ပြောကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဗြိတိန်နိုင်ငံဆာလက်စ်ပယ်ရီမြို့မှာမတ်လတဲ့တုန်းကဓာတ်ရုပ်စိတ်နဲ့တိုက်ခတ်ခဲ့သူနှုတ်ကရုရှားထောက်လိုင်းအေဂျင်စီ GRU ဖွဲ့ဝင်တွေဖြစ်ကြပြီးလူသက်ဖို့ကြံစည်မှုနဲ့တရားစွဲဆိုထားကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့တာပါ။မသိငါသူနှုတ်ကအစိတ်ကပ်မှုမဖြစ်ခင်နှစ်ရက်လုံမှာပဲလန်ဒန်မြို့တော်ကဂက်ဝေးလေစစ်ကိုရောက်လာခဲ့တာဖြစ်ကြောင်းလဲဗြိတိန်အာဏာရှင်တွေကပြောဆိုထားပါတယ်။လန်ဒန်ကနေဆာလက်စ်ပယ်ရီမြို့ကအခင်းဖြစ်ရနေရာကိုတွားရောက်ခဲ့တာကိုလည်းလွန်ကျွေးကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ကြတာပါ။တကယ်မှုဖြစ်တဲ့နေ့မှာပဲနှစ်ယောက်လုံးလန်ဒန်ဟီထရိုးလေဆိပ်ကနေပြန်လည်ထွက်ခွာသွားခဲ့ကြတာလည်းဖြစ်ပါတယ်။နိုင်ငံကူးလက်မှတ်တွေပေါ်မှာတော့သူတို့နှစ်ယောက်အမျိုးတွေကိုအလက်ဇန်ဒါပက်ထရော့ဖ်နဲ့ရက်စလင်ပိုရှီရော့ဖ်တို့အဖြစ်ဖော်ပြထားပေမဲ့ပရိရှတ်ရဲ့တပ်ဖွဲ့တွေကတော့နာမည်ရာအတုတွေဖြစ်မယ်လို့ယုံကြည်ထားတာပါ။မတင်ကားသူနှစ်ယောက်ကဘယ်သူပဲဝါဖြစ်ကြောင်းဖော်ထုတ်နိုင်မှုလဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားပါတယ်။တနည်းရှိသူနှုတ်ကိုတရားဆွဲဆိုလိုက်တဲ့အပေါ်ဗြိတိန်၊အမေရိကန်၊ကနေဒါ၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးအားပေးထောက်ခံခဲ့တယ်လို့ဗြိတိန်စုံစမ်းစစ်ဆေးသူတွေရဲ့တွေ့ရှိချက်ပေါ်ယုံကြည်မှုရှိကြောင်းလည်းပြောဆိုခဲ့ကြပါတယ်
။ကုန်တွယ်မှုတွေကိုကန့်သတ်ဖို့နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့အတွက်လှုပ်ကိုင်နေတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရက်ကကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့ချိန်ချောက်မှုတွေဖြစ်လာစေတယ်လို့တရုတ်ထိပ်တန်းအရာရှိသူဦးနဲ့အရှေ့တောင်အာရှနိုင်ငံအတော်များများကဒီကနေ့ပြောဆိုကြပါတယ်။ဒေါ်လာဘီလျံပေါင်းများစွာတန်ဖိုးရှိတဲ့ကုန်စည်တွေကိုအမေရိကန်နဲ့တရုတ်တို့ကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခွန်တိုးကောက်နေကြတာကြောင့်ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေတိုးမြင့်လာသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းမတည်မငြိမ်ဖြစ်လာစေတယ်လို့တရုတ်ဒူဝန်ကြီးချုပ်ဟျူချောင်ဟွာကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောဆိုသွားတာ ာပါသမ္မတတော်နဲ့ထရမ့်ရဲ့နာမည်ကိုဒုဝန်ကြီးချုပ်ဟျူးကထည့်ပြောမသွားပေမလို့ကိုကိုကိုကာကွယ်သူတွေကိုဖက်ပဲကြည့်ပြီးတော့ကုံသွဲတဲ့နိလန်တွေဟာစီမင်းစည်းကမ်းတွေကိုအခြေခံတဲ့ပပေါင်းစုံပါဝင်တဲ့ကုံသွဲရေးလုပ်ငန်းကိုအားပြော့သွားစေပြီးကမ္ဘာစီးပွားရေးကိုပြင်းပြင်းထန်ထန်ထိခိုက်နိုင်တယ်လို့ပြောဆိုသွားပါတယ်စီးပွားရေးနဲ့ကုံသွဲရေးမှာယုံကြည်စိတ်ချမှုရှိဖို့လိုအပ်တယ်လို့လည်းအင်ဒိုနီးရှားဘဏ္ဍာရေးဝန်ကြီးစရီမူလ်ယန်နီအင်ဒရာဝါဒီကပြောပါတယ်အိန္ဒိယနိုင်ငံတွေနဲ့အမီလိုက်ဖို့ကြိုးစားနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယားလောစ်နဲ့မြန်မာနိုင်ငံတွေမှာတော့လက်ကင်ဖုန်းတွေအသုံးပြုနိုင်တာမျိုးလို့အခြေခံနည်းပညာတွေပြန့်ပွားလာတာကကြီးမားတဲ့အပြောင်းအလဲတွေဖြစ်တယ်လို့မြန်မာနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံမှာလက်ကင်ဖုန်းအသုံးပြုဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေါ်လာ1500လောက်သုံးရပေမဲ့အခုတော့$1ခွဲလောက်ပဲကျတော့တယ်လို့လည်းပြောပါတယ်ဒါဟာကြီးမားတဲ့သူသက်ပြောင်းလဲမှုဖြစ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်
တောင်နှင်းမြကိုရီးယားနိုင်ငံကနေဆက်ဖြတ်ချော်ဆက်သွယ်ရင်းနဲ့ဆက်ဆက်ရေးတိုးတက်စေဖို့ရည်ရွယ်ပြီးလာမယ့်တောက်ချာနေ့မှာဆက်ဆက်ရေးရုံတည်ုံပူးတွဲဖွင့်လှစ်ဖို့စီစဉ်ထားပါတယ်။နိုင်ငံနေဆက်မြောက်ကိုရီးယားဘက်ကကေဆွန်မြို့မှာဆက်ဆက်ရေးရုံတည်ဖွင့်လှစ်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီနေ့ကြေညာလိုက်တာပါ။စီးရေးတင်မာမှုတွေရှော့ချဖို့နဲ့ကိုရီးယားကျွန်းဆွယ်ညီညာရေးတွေရည်ရွယ်ပြီးတိုင်ပင်ညှိနှိုင်းမှုတွေဆက်သွယ်မှုတွေလုပ်နိုင်မဲ့ဆက်ဆက်ရေးရုံကို24နာရီပတ်လုံးဖွင့်လှစ်ထားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆက်ဆက်ရေးရုံမှာကိုရီးယားနိုင်ငံကအရာရှိ20လောက်စီထားရှိသွားဖို့လည်းစီစဉ်ထားပါတယ်။ဆက်ဆံရေးရုံဖွင့်လှစ်မဲ့အစီအစဉ်ကိုတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ဧပြီလထက်တည်ညီလာခံအတွင်းသဘောတူခဲ့ကြတာပါ။ဆက်ဆံရေးရုံကိုပြီးခဲ့တဲ့လတဲ့ကျင်းပဖို့စီစဉ်ခဲ့ကြပေမဲ့လည်းပြီးခဲ့တဲ့ဇွန်လတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့စင်ကာပူကထိပ်သီးတွေ့ဆုံပွဲအတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားကောင်ဆောင်ကဂရုပေးခဲ့တဲ့လောက်ဆောင်ရွက်တာမတွေ့ရတဲ့အတွက်ရှင်မတို့နောက်ဆုံးအခြေအနေတွေပေါ်ပေါက်ခဲ့ရတာကရွှေဆိုင်ထားခဲ့ရတာဖြစ်ပြီးအခုနောက်ဆုံးပြန်ဖွင့်လှစ်ဖို့စီစဉ်နိုင်ခဲ့ကြတာလည်းဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံကပြန်ပြီးတော့ပေးအပ်လာတဲ့ကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အမေရိကန်သက်သားတွေရဲ့ရုပ်ကြွင်းတွေထက်ကနှစ်ခုကိုတော့ဘယ်သူဘဝဖြစ်တယ်ဆိုတာမုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးထားနိုင်ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်သီးတွေ့ဆုံပွဲအပြီးအမေရိကန်သက်သားတွေရဲ့ရုပ်ကြွင်းတွေထည့်ထားတဲ့တစ်တာ55လုံးကိုမြောက်ကိုရီးယားဘက်ကပြန်ပြီးပေးအပ်ခဲ့တာပါ။ DNA နဲ့သွားပုံစံမှတ်တမ်းတွေကိုအသုံးပြုပြီးတော့ကြံတဲ့ရုပ်ကြွင်းအလုံးကိုမုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးအတည်ပြုဖို့နေပောင်းအတော်ကြာနိုင်တယ်လို့ဆိုပါရဲနောက်ထပ်ကြံနေသေးတဲ့ရုပ်ကျင်တွေပြန်လည်လွှဲပြောင်းပေးဖို့ပြည်ခဲ့တဲ့သတင်းဘက်ကပဲအမေရိကန်နဲ့မြောက်ကိုရီးယားစစ်ဘက်တာဝန်ရှိတွေဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ပင်တဂွန်ကပြောပါရဲမြောက်ကိုရီးယားနိုင်ငံမှာအမေရိကန်သက်သား9000 3000ထက်မနည်းတဲ့ရုပ်ကျင်တွေကျန်ရှိနေတယ်လို့လည်းယုံကြည်ရပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါကျမတို့အခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းဆင်နိုင်ပါတယ်။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခရီးစဉ်ဒီကနေ့ပဲစတင်လိုက်ပါပြီ။ဘူးတီရောင်နယ်မောင်တော်ကကြေးရွာပေါင်း23ရွာကျော်နဲ့ကြေးရွာအုပ်စု3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြမဆိုးရတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကင်နိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကပေးပို့ထားပါရယ
်ခုလသမတ်ကဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်နှုံးမြို့နယ်ကြီးရွာတွေကိုခီးတွားလာခွင့်ပြုတာဟာအစိုးရနဲ့ခုလသမတ်ကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ခုလသမတ်ကဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြံလက်မှတ်ရေးထိုးထားတဲ့ MOU ခေါ်နားလည်မှုစာကျွန်လွာကိုစတင်အကောင့်ထဲပေါ်လာလဲဖြစ်ပါတယ်။ကနဦးအဆင့်အင်းနဲ့ဘူးသီးတော်နဲ့မောင်တော်ကကြေးရွာပေါင်း23ရွာကျော်ကိုစတင်ကွင်းဆင်းနေပြီဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီး Eva Madonnel ကVOA ကိုအခုလိုပြောပြသွားပါတ
ယ် UNHCR and UNDP they commenced their first assessments today. This is part of an initial phase. Going to 23 villages as well as 3 village tracks in the northern areas of
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အဖွဲ့တွေရခိုင်ပြည်နယ်အတွင်းလေ့လာခဲ့ဖြတ်မဲ့ကဏ္ဍဦးအစီအစဉ်ဒီကနေ့စတင်ပါပြီမြန်မာအစိုးရဘက်ကအကြံပြုထားတဲ့ရွာပေါင်း23ရွာကအခြေအနေတွေကိုလေ့လာမှဖြစ်တယ်လို့ရခိုင်မြောက်ပိုင်းကကြေးရွာအုပ်စု3စုကိုလည်းတွားရောက်ကြည့်ရှုကြမှာပါဒ ဒါဟာပထမအဆင့်အစပြောတဲ့အဆင့်ပဲရှိပါသေးတယ်။ဒုက္ခသည်တွေနေရက်ကိုလုံခြုံပေးခဲ့ပြီးတော့သူတို့ရဲ့သဘောဆန္ဒနဲ့အညီပြန်လာနိုင်မယ့်အခြေအနေမျိုးရှိမရှိလေ့လာမှာဖြစ်ပါတယ်။လူမှုရေးအရအတူတကွပူပေါင်းရပ်တည်နိုင်တဲ့အခြေအနေတည်ဆောက်နိုင်ရေးအတွက်လည်းလေ့လာအခဲဖြတ်မှာပါ။ဘယ်ရွာတွေဆိုတာသိဖို့ဘာတွေလိုအပ်တယ်လဲဆိုတာသိဖို့နားလည်အောင်စူးစမ်းသွားမှာဖြစ်တယ်လို့ဒေသခံတွေနဲ့ထိတွေ့ဆက်ဆံပြီးတော့ဘလို့အထောက်ပံ့နေပံ့ပိုးပေးနိုင်မလဲဆိုတာကိုသိဖို့စူးစမ်းသွားမှာပါ။အဓိကကတော့ယုံကြည်မှုတည်ဆောက်နိုင်မှုလုပ်ကိုင်သွားမှာပါ။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကတော့ကုလသမဂ္ဂအရာရှိတွေရဲ့လက်ရှိလှုပ်ဆောင်နေတဲ့လေလာအကဲဖြတ်မဲ့အစီအစဉ်နဲ့ပတ်သက်လို့အခုလိုပြပြသွားတာပ
ါကျွန်တော်တို့ကဒီဟိုလုပ်ငန်းတွေမလုပ်ခင်မှာဆိုရင် assessment ပေါ့ဒီမြေပြင်နေထားကိုကွင်းဆင်းကြည့်တယ်ဆိုတဲ့သဘောပေါ့အဲ့ဒါကို assessment ကိုအခု UNDP နဲ့ UNHCR ကပေါင်းပြီးတော့စလုပ်နေပြီဒီနေ့ဆိုစပြီးတော့ကွင်းဆဆင်းတယ်လို့သိရတယ်ပေါ့နော်ကျွန်တော်က face by face ပေါ့သူဆင်းတဲ့သူသွားမှာပေါ့နော်ဒါက face 1ပေါ့ဒီ face 1 assessment သွားတယ်ဒီသူတို့အဲ့ face 1 assessment ပြီးသွားတဲ့ခါကျရင်ကျွန်တော်တို့ကသူတို့လုပ်ခဲ့တဲ့ဒီ assessment ပေါ်မူတည်ပြီးကျွန်တော် TWG meeting စီဝေးပြန်လုပ်မှာပေါ့အဲ့စီဝေးပြန်လုပ်ပြီးတဲ့ခါမှာအဲ့ရရဲ့ဟောပုံမှန်သုံးတက်ပြီးတော့တခါ face 2ပေါ့နော်တခြားနောက်ထပ်ဒီ assessment တခါထပ်ပြီးတော့လူမျိုးထပ်လုပ်ပါပေါ့
အခုလိုကုလသမဂ္ဂအရာရှိတွေကွင်းဆင်းလေ့လာတဲ့နေရာမှာဘလောက်ထိလွတ်လွတ်လပ်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်လို့မင်းမျက်နှာမှာတော့ဒေါက်တာအောင်သူရိန်က
မြေပြင်ကွင်းဆင်းတာကျွန်တော်တို့သဘောတူထားတာကျေးရွာအုပ်စု73စုမှာပါတဲ့ကျေးရွာ23ရွာပေါ့နော်အဲ့ဒါပူတီတောင်နဲ့မောင်နှောမြို့နယ်ထဲမှာရှိတယ်နောက်တစ်ခါကျတော့ဒီမောင်နှောမြို့နယ်ဟွာပေါ့တောင်ပြိုပေါ့နော်ဒီတောင်ပြိုမြို့ပေါ့အဲ့မှာပါတဲ့ကျေးရွာအုပ်စု3စုပေါ့ဒါလောလောဆယ် phase 1ဆိုသဘောတူထားတာပါခင်ဗျဒီဟာကဒီကွင်းဆင်းလုပ်တဲ့ကွင်းဆင်းလုပ်တဲ့ခါမှာသူတို့independent လုပ်ချင်တယ်ဆိုလို့ကျွန်တော်တို့က independently ပေးလုပ်ထားတယ်ပေါ့နော်ဟိုလိုအပ်တဲ့ဟိုတခြားဟိုအုပ်ချုပ်ထောက်ပံ့မှုဟာတွေကကူညီပေးတာတွေရှိတာပေါ့ဥပမာဒီဥပမာသူတို့ဟိုမေးတယ်မြန်တယ်လုပ်တဲ့ခါတွေမှာသူတို့ interviewer တွေကြီးပဲမေးတာမြန်တာတွေလုပ်တာပေါ့နော
်ကုလသမဂ္ဂအရာရှိတွေကတော့ဒီကနဦးအကဲဖြတ်စစ်ဆေးချက်တွေဟာမြမအစိုးရတာဝန်ရှိသူတွေနဲ့ဇူလိုင်လကတည်းကဆွေးနွေးနေတဲ့ပုံမူကျေပြန့်တဲ့စီမံချက်တွေရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်ချက်ချင်းတက်ရောက်မှုရှိနိုင်တဲ့ခီးစဉ်မှာလိုအပ်တဲ့လုပ်ငန်းတွေကိုအကောင့်တဲ့ဖော်နိုင်ရေးအကဲဖြတ်လေ့လာသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးလာမယ့်ဂျာပြည့်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းကအလင်းနဲ့ကင်ဖွဲ့တွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးတွေမလုပ်ဖို့ကြားဖြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသူတို့ပါတီကိုမဲမပေးဖို့အတွက်လက်နက်ကင်ဖွဲ့တခုကချင်းချောက်ခဲ့တာကြောင့်နိုဝင်ဘာဂျာပြည့်ရွေးကောက်ပွဲမတိုင်ခင်အခုလိုသတိပေးတာဖြစ်တဲ့အကြောင်းရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌကပြောပါရယ်ဒီသတင်းကို VOA ရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ဂျာပြည့်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစပြီးမဲဆွယ်စည်းရုံးနေချိန်မှာဂျာပြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကိုစာပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။ကြားပြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကဒီလိုတောင်းဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။စာပို့ရမယ်ဆိုတာသူတို့ပြင်းပြောင်းနေ2015ကတိုင်းနယ်လက်နက်ကိုင်လက်ပတ်လိုက်တာပေါ့နော်။သူတို့စာထုတ်တာ哦ကြားပြူမဲမတည့်အောင်ဆိုတဲ့စာအရင်ကထုတ်ခဲ့ဘူးတယ်လေ2015မှာအဲ့တော့ကျွန်တော်တို့ကခုက SSPD ရော SSS စပို့လိုက်တယ်ကျွန်တော်အဲ့ဒါသူတို့ကနေပြီးတော့ဤသူလူထုကနေပြီးတော့လွတ်လွတ်လပ်မဲပေးပါသူတို့မှဘာမှဖိအားမရှိပါဘူးဆိုတဲ့စအဲ့ဒီစကျွန်တော်တို့ကတောင်းထားတယ်သူတို့ကပေးမယ်လို့တော့ပြောတယ် SSPD ကတော့ပေးမယ်ပြောထားတယ်အ SSS ကဥရစီကိုဆက်တယ်ဆက်လို့မရသေးဘူးသူတို့က NCA ထိုးထားတဲ့အဖွဲ့အစည်းဘွဲကအစီအွေလုပ်နေပြီးလို့ရှိရင်ထုတ်ပေးမယ်လို့တော့စတာနော်
ဂျာပြူပါတီဟာ2010ရွေးကောက်ပွဲမှာနေရာ58နေရာအနိုင်ရခဲ့ပြီး2015ခုနှစ်မှာတော့တနေရာပဲအနိုင်ရခဲ့တာဖြစ်ပါတယ်။ဒီလိုတောင်းဆိုလိုက်တာဟာ2020ရွေးကောက်ပွဲအတွက်ကြိုတင်ရည်ရွယ်တာဖြစ်တယ်လို့ဦးဆိုင်အိုက်ပေါင်းကပြောပါတယ်။ဘယ်လက်နက်ကိုင်အဖွဲ့အစည်းကရွေးကောက်ပွဲမှာဖိအားပေးတယ်ဆိုတာကိုတော့သူကဓာတ်ရိုက်ထုတ်ဖော်မပြောပါဘူ
း။ဒီ2020ကတော့ကျွန်တော်ကအဲ့လိုတော့မဖြစ်အောင်တော့ကျွန်တော်ကစူးစမ်းပါလေ။ပြည်သူလူထုကတချို့ကငိုပြီးတော့ကျွန်တော်လာပြောနေတာ။ဖွဲ့စည်းရတော့ပြောပြရတယ်တော့စာကျွန်တော်လက်ထက်မှာရှိတယ်ကျွန်တော်လည်းသူတို့ direct တွေ့လိုက်တော့ပြောပြပြလိုက်ပြီလေသူတို့လည်းဘာမှလည်းမနေမှုငြိမ်းနေတာဆိုတော့ကိုယ်ကလည်းဆက်ပြီးတော့ဖိဖိပြောတယ်မကောင်းလေပြီးလည်းပြီးခဲ့ပြီဗျာအဲ့ဒါမလား
ဒီသတင်းနဲ့ပတ်သက်ပြီးရှမ်းလက်နက်ကိုင်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ပြည်နယ်ဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုတိုင်းနေပါကလည်းပြည်သူစစ်နေကြားဆောင်တပ်အဖြစ်တော်လိုင်းရေးလက်နက်ကိုင်အဖွဲ့အစသဖြင့်ဖွဲ့စည်းထားကြပါတဲ့။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတောင်ကြီးခရိုင်ဥက္ကဋ္ဌဟောင်းလက်ရှိရှမ်းပြည်နိုင်ငံရေးလှုပ်ရှားမှုအဖွဲ့တာဝန်ခံဦးတင်မောင်တိုးကရှမ်းပြည်နယ်ရဲ့ရွေးကောက်ပွဲအပေါ်အခုလိုတုံ့တက်ပါတဲ့။
လနက်ကရင်ဖွဲ့နေပတ်သက်တာက2015မှာတော့နည်းနည်းတော့ထင်ရှားတာပေါ့နော်။အဲဒီကကတော့ဒီဟိုလနက်ကရင်ကြီးစုတဲ့နယ်ပေါ့။စက်ပလုံးကြီးပဲစီတိုင်းဟိုပုံပတ်ဆိုရင်လည်းဒါပြည်သူစစ်ကြီးစုတဲ့နယ်မျိုးပေါ့။ NLD ပါတီတွေမဲလားဆိုရင်လက်မခံရဘူးလို့ပါလို့လေ။စာထုတ်တာတွေရှိခဲ့တာ။ကြော်တယ်အဝယ်မခံရဘူးဆိုတာပဲလေ။အဲနောက်ပင်လုံတို့ link key တို့ပုံပတ်ဆိုရင်လည်းကျွန်တော်တို့မိုင်းနောက်မိုင်းရှူလို့ပေါ့နော်။မိုင်းကိုင်းတို့အမအန်ဒီရုံဆိုင်ပေါ်ကိုဖြုတ်ချခိုင်းတာတွေပါလေပေါ့နော်။နောက်နန်းဆမ်းမဆိုလည်းဒီရက်ကြီးရုံ28ရုံလောက်ကိုလေဒီဆိုင်ပေါ်တွေဖြတ်ပြီးခံရတာတွေဖြစ်ခဲ့တယ်ဗျ။ဒီလက်နက်ကန်အဖွဲ့အစည်းတွေရှိနေတဲ့ယူရတော့အဲဒီရေကောက်ပွဲတစ်ခုအတွက်စစ်မှန်တဲ့အဖြစ်ရပေါ်တော့မလို့ဘူးပဲကျွန်တော်တို့ထင်ပါတယ်ဗျ
။လာမယ့်ဂျာပြရေကောက်ပွဲမှာတော့ရှမ်းပြည်နယ်မှာလဲချမြို့နယ်တမြို့နယ်တွေမှာကျင်းပမှာဖြစ်ပြီးဂျာပြခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားကောင်းခေါ်ရှမ်းတိုင်းအသားများဒီမိုကရေစီအဖွဲ့ချုပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။2018ခုနှစ်ဂျာပြရွေးကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးလွှတ်တော်အသီးသီးအတွက်စုစုပေါင်းလက်လက်မဲဆန္ဒနဲ့13နေရာမှာကျင်းပမှာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ဒေါက်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးညထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။နှစ်ပေါင်း60အတွင်းအကြီးမားဆုံးဟာရီကိန်းမုန်တိုင်း Florence ဟာအမေရိကန်အရှေ့တောင်ဘက်ကမ်းရိုးတန်းကိုဥတီလာနေတဲ့အတွက်မုန်တိုင်းဝင်ရောက်ဖျက်ဆီးမဲ့အရှေ့ဘက်ကမ်းရိုးတန်းမှာရှိတဲ့ Virginia ပြည်နယ်တောင်နဲ့မြောက် Carolina ပြည်နယ်တွေမှာအရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ပြည်နယ်အာဏာပိုင်တွေကအရေးပေါ်ကူညီကယ်ဆယ်ရေးတွေပြင်ဆင်နေကြပြီးဒေသခံတွေကိုမုန်တိုင်းဘေးလွယာကိုရွှေ့ပြောင်းကြဖို့နှိုးဆော်သတိပေးနေတယ်လို့ဒေသခံတော်တော်များများလည်းတင်းရှောင်သွားပြီးဖြစ်ပါတယ်။မြောက်ကော်ရိုင်းနပ်ပြည်နယ်ကမြန်မာမိသားစုတွေလည်းမုန်တိုင်းဘေးအန္တရာယ်ကြိုတင်ပြင်ဆင်နေကြတဲ့အထက်မှာမြောက်ကယ်ရိုလိုင်းနပ်နေမြန်မာတူဖြစ်တဲ့ကိုအောင်တန်းကို VOA ကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
အခုကျွန်တော်တို့မြန်မာပြည်သားတိုင်းပိုင်းတွေရောတချို့သောဒီ American ဒီဒေသခံသူတွေရောပေါ့နော်ဒီဝယ်ကြတဲ့အစားအသောက်တွေဝယ်ကြတဲ့ဖျောင်းနိုင်တို့ဟာမိဖြစ်တော့နောက်တစ်ခါတမီးတို့အဲ့လိုမျိုးဝယ်သူဝယ်ကြတယ်ပေါ့နော်အဲဒါဟာလီတီတာတို့နောက်ဟာဖူလိုင်းတို့အခြားဒီ market တွေမှာဝယ်ပြီးတော့ပေါ့နော်ကိုယ်အိမ်တို့ကိုယ်ဝယ်မနည်းဆိုရှင်ကျွန်တော်ဆိုရှင်ရေတော်ဝယ်တယ်ရေတော်ဝယ်ရင်လည်းလူတိုင်းလာတဲ့လူတိုင်းကလူအယောက်90လောက်လာရင်တယောက်50ကျော်ကရေမဝဲတဲ့လူရှိရေပုံဝင်ကြလူတိုင်းကလည်းနေတာမဟုတ်ဘူးကျွန်တော်မမြင်ဟာရီတီတာမှာအဲ့မှာရှိတဲ့လှဲတွေဆိုလို့ရှိတော့အဲ့လိုရေတင်ပြီးတော့တယ်ဖို့တော့မှလှဲမရှိတဲ့အဖြစ်လူတိုင်းအဲ့လိုမျိုးရေကိုတော့အဓိကဝင်ကြတယ်နောက်ကအစားအစာတွေဝင်ကြတယ်နောက်ကလျှက်စမီးပါတွေဖြတ်နိုင်တဲ့တစုတွေပါဖြတ်ကြနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်လျှက်စမီးတွေဖြတ်တော့သွားလို့ရှိရင်ခရောင်းတိုင်းတို့တက်ဟိုကလင်းလေးတမီးတို့အဲ့လိုမျိုးဝယ်တဲ့လူတွေကအများကြီးပါတယ်မနေ့ကတော့ကျွန်တော်ကိုယ်တိုင်လည်းရေသွားဝယ်တယ်ပေါ့နော
်ဒီအမေရိကန်ပြည်ထောင်စုမှာဒီလိုမျိုးတဘာဝဘေးရန်ရဲ့ကြရောက်လာတဲ့အချိန်ဒီမှာဒီလိုသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေနောက်သက်ဆိုင်တဲ့ဒီမိုးလေဝသအစသဖြင့်လုံခြုံရေးနောက်ပြီးတော့ဒီကုညီကယ်ဆယ်ရေးတွေကိုလည်းအချိန်နဲ့တပြေးညီသူတို့ဆောင်ရွက်ပေးနေတဲ့အနေထားကိုရောကိုအောင်တန်းတို့ဘလို့များမြင်မိပါလဲရှင်သူတို့ဘက်ကဒီလိုစနစ်တကျပြင်ဆင်နေတဲ့ဟာဒီပေါ်မှာပေါ့နော်
အော်ကျွန်တော်ကတော့ဒီအမေရိကန်အစိုးရကိုကျေးဇူးတင်တယ်လူတွေရဲ့အသက်ဘေးအန္တရာယ်တွေကိုကာကွယ်ဖို့တကူသူတို့သတင်းတွေထုတ်ပြန်တယ်နောက်ကဥမာဖုန်းတွေကျွန်တော်တို့ဖုန်းတွေဆိုလို့ဆိုရှင်က text message တွေပို့တယ်ဟာလူတွေပေါ်မှာအသက်တွေပေါ်မှာသူတို့တန်ဖိုးထားတာနောက်တစ်ခုကဒီဘေးအန္တရာယ်တွေကိုကာကွယ်ဖို့တကူသူတို့စနစ်ချကျူတင်ပြင်ဆင်တာဆိုတာသတင်းညာညွှန်နေတယ်ဟာသူတို့သတ်မှတ်ထားတဲ့စင်တာတွေမှာစောင့်ကြည့်နေတဲ့ဟာကေဇေရီအင်္ဂါစုတွေကိုအမြဲတမ်းအသိအမြင်ထားနဲ့လုပ်နေတဲ့ဆိုတဲ့ဥစ္စာကိုဟာ TV ရညွှန်နေတယ်အလားလူတွေရှိဦးမက်ဆေ့တွေပေါ့နော်ဟာဖုန်းတွေတွေပို့နေတယ်ဟာတကယ်လို့များခက်ခဲဖြစ်လာလို့ဆိုရှင်လဲအကြောင်းကြားပါဆိုတဲ့ဟာတွေအခုမယူပန်းဆက်ကဆိုလို့ဆိုဆိုရှင်ဟာဒီနေ့စက်တနိုင်းတော့ပိုင်းနေပြီးတော့ရှိကြပါတကယ်လို့မရှိနိုင်ဓာတ်စီမရှိလို့ဆိုရှင်လဲအဲ့မှာအဖွဲ့ကြီးတွေရှိရဲ့ဓာတ်စီထည့်ပေးမယ်မတော်နိုင်လို့ဆိုလဲကုညီပေးမယ်အဖွဲ့ကြီးအစားအလာမျိုးကြီးစင်လိုက်မယူပန်းမှာရှိတဲ့တကယ်ရှင်းနေတဲ့အကြံပေါ်ပြလို့ပြရတာ
ဟုတ်ကဲ့နောက်တစ်ခုကကျွန်မသိချင်တာကအခုတကယ်လို့မုံတိုင်းဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်ဒီမှာရှိနေတဲ့ရက်ွက်တွေဒီအိမ်တွေရောဒီအတိပေးစာအကြောင်းကြားစာဒီဟာတွေရောပို့တာမျိုးတွေရှိလား
ဟုတ်အဲ့ဒါတွေကတော့ TV ရထွက်နေတဲ့အတွက်ကြောင့်မလို့ဥမာလုပ်ကြည့်ဆိုဖြစ်ရှင်လဲဟို slam ရောအလားပြင်ကြတဲ့လုပ်မစင်းကိုကျွန်တော်တို့ဟာ UMCA တချို့ဝန်ထမ်းတွေဆိုလို့ရှိရင်မစင်းရှင်လဲရတယ်ဆိုတဲ့ဟာဖြစ်တဲ့ကျွန်တော်တို့အမျိုးသမီးဆိုလို့ဆိုရှင်လဲသူတို့နေရာများဒီနေ့ဟို၃နာရီညနေပေါ့ည၈နာရီဒီဆင်းရမယ်ဆင်းပြီးတော့တကယ်လို့မရအောင်လဲအကြောင်းသားတွေကိုခလာစားတော့ပြီးချွေးဖို့အတွက်ကိုခက်ခဲဖြစ်မယ်ဆိုတော့မှဟိုတယ်မှာအိပ်ဖို့ထားရပြီးဥစားလဲဖြစ်စင်ပြီးတာပေါ့နော်ဘာဝင်တဲ့အတွက်ပါအစိုးရအတီးခုတ်ပြီးကလုပ်ငန်းရှင်တွေဒီအစိုးရရဲ့ဒီအဖြစ်အပျက်နဲ့လမ်းပြီးတော့ညွှန်ကြားလို့ကြောက်အဲ့လိုလုပ်တာလည်းရှိပါတ
ယ်ဟုတ်ကဲ့အဲ့တော့တကယ်လို့မုံတိုင်းတိုက်လာမယ်လို့ဒီလိုသတင်းကြားတဲ့အတွက်တချို့နီးတဲ့နေရာတွေကလူတွေရောတခြားနေရာတွေကိုတိမ်းရှောင်သွားတာမျိုးတွေတွားပြီးမုံတိုင်းခိုတဲ့ဟာမျိုးတွေရောကိုအောင်တန်းတို့ကြားမိလားရှင်အဲ့ဒီမှာရောအဲ့ဒီဒီမြန်မာတွေထဲမှာရောအဲ့လိုမျိုးတွားပြီးရှောင်နေကြတဲ့လူတွေရဲ့သတင်းတွေကိုသိမိလားရှင
်ဟုတ်ကဲ့သိပြီတချို့ဆိုရှင်ကျွန်တော်ကြောင်းရှိနေကြတယ်ကားတွေလည်းထွက်နေကြတယ်ဒီနေ့တချို့တကယ်ကြီးဆိုရင်ဆက်မနိုင်တော့ဘူးဆိုတော့ပုံထွက်ပြီးအဲ့ဒီ UMD နဲ့နီးရဲ့နေရာကတကယ်ကြီးကိုဆက်နိုင်တော့ဘူးဆိုတော့အကုန်ခတ်ပြီးသူတို့ပြောပါတယ်ဒီနေ့တကယ်ကြီးလမ်းပြောလား
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အဲ့တော့အခုဒီမုံတိုင်းကတော့ဒီရက်ပိုင်းနေထဲမှာလာမယ်ပေါ့နော်အဲ့တော့ကောင်တန်းတို့ရောဒီကို့မှာလည်းဒီမိသားစုတွေရှိတယ်နောက်ဒီကလေးလေးတွေလည်းရှိတဲ့ခါကြတော့လေဒီမုံတိုင်းများတကယ်လို့အဲ့ဒီဘတ်တွေဟိုဟာဖြစ်မယ်ဆိုလို့ရှင်ဘလို့များမုံတိုင်းအတွက်ကြိုတင်ပြင်ဆင်နေရတယ်လုပ်နေပါလေရှင်အိမ်မှာလေ
ဟောအိမ်မှာဆိုရှင်ကျွန်တော်တို့စာအုပ်ကတော့ဒီအုပ်နဲ့ဆောက်ထားတဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ကတော့ဟိုဟလာအိမ်မှာကြိုတင်ပြင်ဆင်ထားတဲ့ပေါ့အစား6ဒီဟလာဒီကိုပမာစားစာတွေစနစ်တကျပြင်ဆင်ထားပါတယ်နောက်ခရောင်းတိုင်းလိုခုနေတဲ့အကုန်လုံးလုပ်ထားပါ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကောင်တန်းရေဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ဟုတ်အားလုံးဘေးကင်းကြပါစေနော်ဟုတ်ကဲ့
ဟုတ်ကဲ့ပါဟုတ်ကဲ့ပြည့်ရှင်နေကြပ
ါမုံတိုင်းအန်ရဲ့ဂျူတင်ပြင်ဆင်နေကြတဲ့မြောက်ကယ်ရိုလိုင်းနားနေမြန်မာမိသားစုကိုမတ်ဆုမုံကဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးထိုင်းနိုင်ငံဗန်ကောက်မြို့အနီးနိုင်ငံသားအလုပ်သမားတွေရဲ့ကလေးတွေတက်မူလာရန်ကျောင်းတစ်ကျောင်းဖွင့်ပေးတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံသားအလုပ်သမားတွေအများဆုံးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အနီး Smoke Sa Consulate ခရိုင်အတွင်းမှာနိုင်ငံသားအလုပ်သမားကလေးတွေရွေရွေပြီးထိုင်းအလုပ်သမားဝန်ကြီးဌာနကမူလာရန်ကျောင်းတစ်ခုဖွင့်ခဲ့ပါတယ်။ဒီကျောင်းမှာမြန်မာနိုင်ငံသားကလေး130ကျော်တက်ရောက်ပညာသင်ကြားမှာဖြစ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံဘန်ကောက်မြို့အနီးက Smoke Sa Khon ခရိုင်ထဲမှာတရားဝင်မှတ်ပုံတင်ထားတဲ့မြန်မာအလုပ်သမား28,000နီးပါးအလုပ်လုပ်ကင်နေပြီးတရားမဝင်အလုပ်သမားတွေလည်းရှိနေတာပါသူတို့တွေကတချို့အလုပ်သမားတွေရဲ့ကလေးတွေဟာကျောင်းနေဖို့အခွင့်အလမ်းနည်းပါးတာတွေကြောင့်တချို့ကတော့ပညာမတက်ကြတာတွေတချို့ကတော့ကလေးအလုပ်သမားတွေလည်းဖြစ်နေကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကနေဝက်စီဒီမွန်လို့အမည်ရတဲ့ထိုင်းအစိုးရမူလာတန်းကျောင်းလေးတစ်ခုကိုစက်တင်ဘာလ10ရက်နေ့ကဖွင့်လှစ်ပေးခဲ့ပါတယ်ထိုင်းအလုပ်သမားဝန်ကြီးကတော့ကျောင်းဖွင့်ပွဲမှာအခုလိုပြောသွားပါတယ
်เราได้ดูแลต้องมีลูกหลานแล้วก็ดูช่วงของวัย
ตูပြောသွားတာကတော့ခုလိုမျိုးထိုင်းနိုင်ငံထဲမှာလာပြီးတော့အလုပ်လုပ်ကြနေကြတဲ့နိုင်ငံသားတွေရဲ့ကလေးငယ်တွေအတွက်ပညာရေးကိုတာဝန်ယူပေးနိုင်တဲ့အတွက်ဝမ်းမြောက်မိပါတယ်ဆိုတဲ့အကြောင်းနဲ့ဒါဟာထိုင်းအစိုးရအနေနဲ့ကလေးငယ်တွေရဲ့စာသင်ကြားတက်မြောက်ခွင့်ဆိုတဲ့ကလေးအခွင့်အရေးမဆုံးရှုံးရအောင်လှုပ်ဆောင်ပေးတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့တာပါဒီစာတင်ကြောင်းဖြစ်မြောက်ရေးအတွက်ထိုင်းလူ့သမားဝန်ကြီးဌာနနဲ့မစ်စတင်အလှကုန်ထုတ်လုပ်ရေးကုမ္ပဏီကနေကျောင်းဖြစ်မြောက်ရေးအတွက်ပံ့ပိုးကူညီဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။ကျောင်းဆရာဆရာမ5ဦး၊စေတနာဝန်ထမ်းဆရာအကူ3ဦးနဲ့ကလေးရင်း2ဦးတို့ကိုစတင်ခန့်အပ်ထားပါတယ်။သမုတ်ဆောက်ခွန်ခရိုင်အတွင်းမှာတရားဝင်အလုပ်သမားအလုပ်လုပ်ခွင့်ပါမစ်ရှိသူ 28,000 လောက်အလုပ်လုပ်ကြနေကြတာပါ။အလုပ်သမားတွေရဲ့ကလေးငယ်တွေကတော့အခုဖွင့်တဲ့မူလာတန်းကျောင်းမှာလာရောက်အနှံပြီးကျောင်းထားနိုင်ကြတော့မှာဖြစ်ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံသားရှမ်းမြန်မာမွန်ကရင်စတဲ့မြန်မာကလေး135ယောက်ကိုကျောင်းတက်ဖို့လက်ခံထားပြီးထိုင်းနိုင်ငံသားကလေးငယ်15ယောက်လည်းပါဝင်တယ်လို့ဆိုပါတယ်။ထိုင်းနယ်စပ်မှာတော့မြန်မာနိုင်ငံသားကလေးငယ်8,000ကျော်လောက်ဟာထိုင်းအစိုးရဖွင့်ထားတဲ့ကျောင်းတွေမှာကျောင်းတက်နေကြတာပါ။နောက်ထပ်မြန်မာလူ့သမားကလေး14,000နီးပါးကတော့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာစာတင်ကျောင်းတွေမှာစာတင်ကြားနေကြတာဖြစ်ပါတယ်ရှင်။
မအေးမသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးမြမရေးသုံးသက်ချက်အစီအစဉ်နဲ့တပတ်အတွင်းအားကစားအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ52 kHz 9335တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာကလေးငယ်တွေအသက်6လမကျော်မချင်းမိခင်နှုတ်ရည်တိုက်သွေးသင့်တဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
I think journalists can, and in fact, I think that's what journalism should do. Journalists are citizens like everyone else, and of course, they feel a
media
strong sense of
national pride. American ပြည်ထောင်စု public diplomacy နဲ့ global communication ညွှန်ကြားမှုလည်းဖြစ် George Washington တက္ကသိုလ် media လူထုရေးရာနိုင်ငံတကာရေးရာတွဲဖက်ပါမောက်ခါလည်းဖြစ်တဲ့ Janet Steele ကဆွေးနွေးတင်ပြသွားတာပါဒါအပြင်အာကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မိခင်နှုတ်ရည်ကြောင့်ရင်သွေးရဲ့ကာယညာနာစွမ်းရည်ဖွံ့ဖြိုးရေးအထောက်အကူဖြစ်တဲ့အပြင်ယောဂကာကွယ်နိုင်စွမ်းကိုလည်းအပြည့်အဝပေးတာကြောင့်ကလေးအသက်6လမကျော်မချင်းမိခင်နှုတ်ရည်တိုက်ကြွေးပေးဖို့တက်ကျွန်းသူတွေကတိုက်တွန်းပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြပေးထားပါတယ်။
မိခင်တို့တိုက်ကြွေးတယ်ဆိုတာဟာအလုပ်လုပ်နေတဲ့မိခင်တွေအတွက်တော့လွယ်ကူတဲ့ကိစ္စတခုမဟုတ်ပါဘူး။ကလေးပြည့်စုံဆော့ရှော့ရတာကိုအတွေ့အကြုံမရှိသေးဘူးဆိုရင်ငွေရှာတဲ့အလုပ်လုပ်ရတာနဲ့ကလေးပြည့်စုံဆော့ရှော့ရတာတွေကိုတပြိုင်တည်းဆောင်ရွက်တဲ့နေရာမှာပို့ပြီးတော့အခက်အခဲတွေရှိနေမှာပါ။တဦးဖြစ်တဲ့တားကြီးကိုပြည့်စုံဆော့ရှော့တဲ့နေရာမှာအခက်အခဲတွေရှိခဲ့ပေမဲ့တမီးလေးမွေးလာတဲ့အခါမှာတော့အတွေ့အကြုံတွေရှိလာပြီးဖြစ်တာကြောင့်မိခင်တို့တိုက်ကြွေးတဲ့နေရာမှာပို့ပြီးလွယ်ကူချုံးမိလာတယ်လို့အမှုပညာရှင်တဦးဖြစ်သူအဆိုတော်ဆုံသိန်းပါကပြောပါတယ်
။သူတို့နှစ်ယောက်ဆလုံးမဆုံနေตาเลียวตะมีเดียวชื่อเนี่ยตาတော့5နှစ်ပြည့်ပြီตะมีเดียวတော့ဘူးက3လပဲเนาะဆိုတော့သူတို့ตะมีတို့ตาတော့ကဆိုတော့ဟိုပို့ပြီးတော့အတွေ့အကြုံမရှိတော့ပို့ပြီးတော့ตะมีထက်ဆိုင်ပို့ပြီးပြန်မှန်းတယ်ပမာဆုံးကတော့အဲ့ဒီကလေးကဟိုကွဲစိတ်ပြီးမွေးတဲ့ခါကျတော့အမေတို့မထွက်တဲ့ပြဿနာရှိရဲ့ဒါတွေအကုန်လုံးကိုလည်းဟိုမိသားစုတွေကပြီးဝိုင်းပြီးတော့ပတ်ပိုးပြီးတော့ဟိုကိုယ်လည်းစိတ်ကမကြအောင်အားမရအောင်ဝိုင်းပြီးပတ်ပိုးရဲပြီးတော့ကိုယ်ကိုယ်ရံကလည်းရင်သွေးငယ်ကျမ်းမာဖို့ဆိုပြီးတော့ဒီရည်ဆိုင်အစားတောက်တွေအများကြီးဆိုင်ဝါမနေမှာကြည့်ပြီးပဲကိုကတာမီအတွက်ကောင်းမဲ့ဟာချင်းနဲ့ဟာတော့အကုန်လုပ်တာပဲလေဆိုတော့ဒီလိုမျိုးအမေတို့ဟိုသက်သက်ကြီး6လထိတိုက်ဖို့ကသုံးသိန်းနေတဲ့ကတော့တော်တော်လေးကိုပြောတာထက်လက်တွေ့လုံးတဲ့ချိန်မှာပုံပြင်းမှန်းတယ်ဒါတော့က6လတစ်နှစ်လောက်ထိတိုက်တယ်6လထိကောင်းအောင်တိုက်တယ်ပေါ့နော်6လထိကောင်းအောင်တိုက်တော့ဟိုဂျာမာအလုပ်တွေပါဆိုရင်လွတ်သွားတာအများကြီးရှိရဲ့ဒါပေမဲ့လို့ဟိုကိုသားသမီးဂျန်ဂျာမာမာနဲ့အဲသူတို့တွေကိုတွေ့တဲ့ခါကျတော့ဘူပေးဆက်လိုက်ရတာဘာမှမဟုတ်ဘူးပြီးတော့သမီးကျတော့အရင်တော့ထက်ဆန်အတွေ့အကြုံပိုရှိလာပြီးပြီးတော့အခုကတော့ social media နေပြီးတော့ဟိုမိခင်နဲ့ပတ်သက်တဲ့ဟာဘူကူတာတွေအများကြီးရှာလို့ရပြီဆိုတော့အဲ့ဒီကနေစာလေးတွေဖတ်ထားတော့တော်တော်လေးကိုဘာတွေပြင်ဆင်သင့်လဲဘာတွေမလုပ်သင့်ဘူးဆိုတာပို့ပြီးတော့ဘူကူတာပို့ရှိလာတော့နည်းနည်းလေးပြင်မှန်းနေပေမဲ့ဟိုအရင်ကတော့စန်းတော်ဝါးဝါးမဖြစ်တော့
အမှောင်မွေးထားတဲ့မိခင်တွေအနေနဲ့လည်းမိမိတို့ရဲ့ယင်းနှင်းကလေးကိုမိခင်တို့လုံလုံလောက်လောက်တိုက်နိုင်မှာမလားလို့စိတ်ပူမိကြမှာပါယင်းနှင်းကလေးတွေရဲ့အသက်6လပြည့်တဲ့အထိမိခင်တို့တစ်မျိုးတည်းကိုသာတိုက်ကြွေးပေးဖို့လိုအပ်တာကြောင့်အခက်ခဲတွေကြားထဲကနေအမှောင်သမီးလေးနှစ်ဦးကိုအသက်6လအထိမိခင်တို့တစ်မျိုးတည်းတိုက်ကြွေးနိုင်အောင်ကြိုးစားပြီးပြုစုခဲ့ရတယ်လို့အဆိုတော်နဲ့ရုပ်ရှင်သရုပ်ဆောင်တဦးဖြစ်သူဒေါက်တာချစ်သူဝေကပြောပါတယ်
မရဲ့အစိုးရအဆိုအရသမီးလေးမြောက်ကအမွားဖြစ်တဲ့အတွက်ကြောင့်အချိန်ထဲမှာမိခင်တို့နေအောင်စလုံးကိုလုံလုံလောက်တိုက်နိုင်မှာမလားဆိုတာဖြစ်ခဲ့တာပေါ့နော်အဲတော့ကိုကိုရိုင်းဖြတ်တန်းနေတဲ့အတွေ့အကြုံတွေဒီနေ့ရှင်းလို့မကတော့သမီးလေးနှစ်ယောက်ဖြစ်တဲ့အတွက်ကြောင့်မမရဲ့အဖြစ်အပျက်ကဘာနဲ့သွားကြည့်မလဲဆိုတော့အလုပ်ထွက်လုပ်နေတဲ့မိခင်တွေနဲ့သွားကြည့်တယ်အိမ်မှာမရှိဘဲနဲ့မိခင်တို့ store လုပ်ထားပါတော့နော်မကတော့ breastpump နဲ့ကြည့်ရတယ်မမပြီး fridge ထဲမှာသိမ်းရတယ်ပြီးရင် deep freeze လုပ်ရတယ်ပြန်ဖြုန်းရတယ်အလုပ်လည်းအရန်ရှုပ်တယ်မမပြတာလည်းအရန်ပြင်ပန်းခဲ့တယ်ဒါပေမဲ့မမရှာအောင် manage လုပ်ပြီးသမီးလေးမရဘူးတိုက်ကျွေးနိုင်ခဲ့တယ်ပေါ့နော်အဲ့တော့လုံးလုံးတဲ့အမေလေးကိုလည်းမမရဲ့အတွေ့အကြုံလေးရနေပြီးတော့မျှဝေပြီးတော့မမအားလုံးကိုအားပေးချင်ပါတယ်လို့
မိခင်တို့မှာကလေးငယ်လေးရဲ့ကာယညာနာဆွမ်းရည်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်တဲ့အာဟာရဓာတ်တွေအားလုံးပါဝင်နေတဲ့အပြင်ယောဂခုခံကောက်ရပေးနိုင်တဲ့ကုခန်ဆွမ်းအားတွေပါပါရှိနေတာပါဒါကြောင့်ရင်းနှီးငယ်လေးတွေကိုအသက်6လမကျော်မချင်းမိခင်တို့တစ်မျိုးတည်းတိုက်ကြွေးပေးရမယ်လို့ကလေးထုခုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးစောဝင်းကပြောပါတယ
်မိခင်တို့ထဲမှာကစီတက်လည်းပါတယ်စီတက်လည်းပါတယ်သားတက်လည်းပါတယ်ယောဂကောက်ဝဲတဲ့ဓာတ်တွေလည်းပါတယ်အဲ့တော့ကလေးတယောက်တည်းမိခင်တို့ဒီလုံးဝပြည့်စုံလုံလောက်တဲ့အာဟာရဖြစ်တယ်ဒီတဲ့ကောင်းတာဘာမှမရှာလို့တွေ့မတားဒီပထမဆန်းသားအကောင်းဆုံးအရာဖြစ်တယ်အဲ့တော့အကောင်းဆုံးအရာဖြစ်ပြီးတော့သူခက်တဲ့ပမာဏကလည်းဘာဖြစ်လဲဆိုရင်ကလေးရဲ့လိုအပ်ချက်အတွက်6လအထိလိုအပ်ချက်တွေကလုံလောက်ပြီးသားနော်ထားကလေးကိုတပြက်ဟာသွားကျွေးရင်ဘာဖြစ်မလဲဆိုရင်ဥမာသမင်းခွန်းနဲ့ပေါ့သမင်းခွန်းလိုက်ရင်ကလေးကဘိုက်ဝါသွားမယ်ဘိုက်ဝါသွားလို့ချင်းကလေးကတရားရရင်တော့အမင်းတို့ပဲစိုးရမယ်ဟာမှာတော့20ရရင်တော့မကျွေးလိုက်ရင်70ရရင်တော့မစိုးတော့ဆိုလိုတာဒီကလေးကိုသွားပြီးတော့ရေတိုက်တာလည်းမှားတာပဲ။ဘာလို့ရေရမိခင်တို့ထဲမှာရေရပါပြီးသားပေါ့။ကလေးကရေစားလဲလို့ဆုံးမယ်၊လို့စားလဲလို့ဆုံး။အဲ့လိုဖြစ်အောင်လို့တဘာဝကဖန်တီးပေးတာ။အဲ့လိုပဲဒီစားတော့ပေါ့။မှသမင်းဆိုလို့ရှိရင်ပေါ့စံပြုတ်သမင်းစားသဖြင့်ကျွေးရင်ခုတော့ကစီတက်တော့ပါတယ်။ခနဲ့အသားတက်ဒီပါစိတ်မပါဘူးနော်။ဒါပြန်တယ်။အဲ့တော့အကောင်းဆုံးဖြစ်တဲ့ကို့ကလေးကိုတခုသွားကျွေးလိုက်ခြင်းအဖြစ်ကလေးကအကောင်းဆုံးတရားရိုင်းလုံးရရမယ့်နေရာမှာပထမဒန်းသားတရားရိုင်းလုံးဒုတိယဒန်းသား20ရိုင်းလုံး30ရိုင်းလုံးသွားကျွေးသလိုဖြစ်မယ်ကလေးကပို့ပြီးတော့ဝါလာမှာမဟုတ်ဘူးနော်ဘူးပို့ပြီးတိုက်တာလည်းမှားတာပဲနော်မိခင်ကအလုပ်လုပ်ရရင်တော့ဟုတ်တယ်နော်မဆိုလို့ရှိရင်မတိုက်ရဘူးနော်ပြီးရင်အဲ့လိုပဲရေလည်းတက်ချာမလုပ်ဘူးသမင်းလည်းခွင့်နေရမှာ
ရင်းနှီးကလေးရဲ့ကာယညာနာဆွမ်းရည်တွေဖွံ့ဖြိုးပြီးယောဂကာဝေနိုင်စံတွေအပြည့်အဝရရှိစေဖို့အတွက်အသက်6လမကျော်မချင်းမိခင်တို့တစ်မျိုးတည်းကိုသာ Q site တိုက်ကြွေးတဲ့အကြောင်းတရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောတင်ပြပေးခဲ့တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်နိုင်ငံတစ်ခုမှာအခြေအနေတရက်ဟာနိုင်ငံအကျိုးစီးပွားနဲ့ပတ်သက်လာတဲ့အခါတနည်းအားဖြင့်အမျိုးသားရေးအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ယူဆစရာဖြစ်လာတဲ့အခါမီဒီယာတွေကဘယ်လိုရေးသားတင်ပြသင့်ပါသလဲအမျိုးသားရေးစိတ်တဲ့အခြေခံနဲ့ရေးသားတင်ပြသင့်တယ်မသင့်ဘူးဆိုတာကို American ပြည်ထောင်စု Public Diplomacy နဲ့ Global Communication ညွှန်ကြားမှုလည်းဖြစ် George Washington တက္ကသိုလ်မီဒီယာလူထုရေးရာနိုင်ငံတကာရေးရာတွဲပက်ပါမောက်ခါလေးဖြစ်တဲ့ Janet Steele နဲ့ဥကျော်စန်းတာကဆွေးနွေးသုံးသပ်ထားပါတယ်။ပထမပိုင်းကိုဒီပတ်မှာတင်ဆက်ပေးထားပါတယ
် Janet အခုလို General VOA ကိုတွေ့ဆုံမင်းများတွင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရပါတယ်ဖြေကြားရတာဝမ်းသာပါတယ
်။ပထမဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်။မီဒီယာရဲ့ဗမ်လိုက်အယူဆဟာအမျိုးသားရေးဝါဒ Nationalism ကိုကျော်လွှမ်းနိုင်မယ်ထင်ပါသလား။မျိုးသားရေးဝါဒဟာလူအသိုက်အဝန်းမှာအင်မတန်စွမ်းအားကြီးတဲ့ဝါဒတရားဖြစ်ပါတယ်။ဆိုတော့ဗမ်လိုက်ဗင်ဘူးဆိုတဲ့မီဒီယာရဲ့အယူဆဟာဒီလိုအင်အားပြင်းထန်တဲ့အမျိုးသားရေးဝါဒကိုစန့်ကျင်ထိုးဖောက်နိုင်နိုင်မယ်လို့ကျွန်တော်ထင်ပါသလား
။ I think journalists can and in fact I think that's what journalism should do. Journalists are citizens like everyone else and of course they feel a strong sense of national pride but on the other hand their job is to serve the truth.And sometimes reporting on the truth.
Okay, journalists say ထိုးဖောက်ကြော်လွှားနိုင်မယ်လို့ကျွန်မထင်ပါတယ်။ဒီလိုမျိုးအမျိုးသားရေးဝါဒကိုထိုးဖောက်ကြော်လွှားရေးဆိုတာတကယ်တော့မီဒီယာအနေနဲ့လှုပ်တင်တဲ့ကိစ္စပဲလို့ထင်ပါတယ်။ journalists တွေကလည်းအများတကာလိုနိုင်ငံသားတွေပါ။သူတို့ကလည်းအမျိုးသားရေးစိတ်တဲ့ရှိတဲ့သူတွေပါ။တခြားတစ်ဖက်မှာတော့သူတို့ရဲ့တာဝန်သူတို့ရဲ့အလုပ်ကအမှန်တရားကိုဖော်ဆောင်နိုင်မှုပါ။ တခါတလေလည်းဒီအမှန်တရားရေးသားတင်ပြတဲ့အခါမှာအမျိုးသားရေးလိုင်းကိုထိခိုက်စေတတ်ပါတယ်။ဒီလိုအခါမျိုးမှာလည်းသူ့ရဲ့တာဝန်ကတော့အမှန်တရားကိုပြောဖို့ပဲဖြစ်ပါတယ်။ကျမအဖိုးကတော့အဲ့လိုမျိုးအမှန်တရားဘက်ကရက်တီတာဂျာနယ်လစ်တွေအတွက်အမြင့်မားဆုံးတာဝန်လို့ထင်ပါတယ်။တိုင်းပြည်အကျိုးထမ်းဆောင်တာတက်တောင်ပို့ပြီးမြင်ပါတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံတွေကျမတို့ရဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံတွေကအများနဲ့မှတ်မှန်ပါဦး။အဲ့ဒီခါမှာအစိုးရကစိတ်ဆိုးဒေါသဖြစ်နိုင်သည့်တိုင်အောင်အမှန်တရားကိုထောက်ပြဖို့ကဂျာနယ်လစ်တွေရဲ့တာဝန်ပ
ါဆိုတော့ဒီအမျိုးသားရေးစွမ်းအားကိုရင်ဆိုင်ဖို့တနည်းပြောရင်အစိုးရညွှန်ကြားတာကိုခံနိုင်ဖို့အတွက်ဂျာနယ်လစ်တွေဘက်ကခွန်အားလိုတာပေါ့သူဘက်ကမှန်ကန်နေဖို့ဆိုတာလည်းပဲအရေးကြီးတဲ့ပြည်သူဖို့လိုအပ်တယ်ထင်ပါတယ
် Oh absolutely I think to me journalism is the most noble profession there is because journalists bring truth to the people bring truth to the citizens
Okay ဒါသေးကြပါရဲ့ကျွန်မအဖို့မှာဆိုရင်ဒီ journalism သတင်းသမားအလုပ်ကအမြင့်မြတ်ဆုံးလုပ်ငန်းဖြစ်ပါတယ်ဘာကြောင့်လဲဆိုရင် journalist တွေကလူထုအတွက်နိုင်ငံသားတွေအတွက်အမှန်တရားကိုစောင့်ခြင်းပေးပါတယ်ပြီးတော့ဒီအလုပ်ကတိတ်ကိုခက်ခဲပါတယ်Journalist တယောက်သူ့ရဲ့အလုပ်ကိုလုပ်ကိုင်နိုင်ဖို့ဘလောက်ခက်ခဲလဲဆိုတာကျွန်မရှော့မတွက်ချင်ပါဘူးအထူးသဖြင့်ဒီနေ့ခင်မှာနောက်ပြီးတော့အထူးသဖြင့်ဒီမိုကရေစီအသွင်ကူးပြောင်းတဲ့နိုင်ငံတွေမှာပို့ပြီးတော့ခက်ခဲပါတယ်မီဒီယာကောင်းကဘလို့လဲဆိုတာကိုအစိုးရကိုအသိပေးရုံမကနိုင်ငံသားတွေကိုပါပညာပေးဖို့လိုအပ်ပါတယ်သူတို့ဟာစစ်မှန်ကောင်းမွန်တဲ့ Journalism သတင်းပညာကိုအတွေ့အကြုံမရှိကြပါဘူးသတင်းသမားတွေသူတို့အလုပ်သူတို့မှန်မှန်ကန်ကန်လုပ်နေတာကိုတစ်ခါတည်းမှာလူတို့ကမကြိုက်ပါဘူး
ဆိုရင် journalist တွေကဘယ်သူကပညာပေးရမှာလဲမြန်မာနိုင်ငံလိုကိစ္စမျိုးမှာ journalist တွေကပြန်လဲရှင်းသန်တာ journalism ပြန်လဲရှင်းသန်တာသိရင်ကျဲမှုမရှိသေးပါဘူ
း Well that's such an interesting question because I'm so lucky I've been able to do a lot of traveling in different countries in the region in Southeast Asia and I started out as a Fulbright professor 20 years ago in Indonesia under the Suharto regime and
ဟုတ်ကဲ့ဒါကသိကိုစိတ်ဝင်စားစရာကောင်းတဲ့ကိစ္စပါကျွန်မအရန်ကန်ကောင်းပါတယ်အရှေ့တောင်အာရှဒေသနိုင်ငံတွေအနှံ့အခီးတဝါခွင့်ရခဲ့တယ်လွန်ခဲ့တဲ့နှစ်20လောက်ကအင်ဒိုနီးရှားဆူဟာတိုလက်ထက်ကျွန်မအဲ့ဒီက Fulbright အစီအစဉ်နဲ့ပမခါဖြစ်တဲ့စပြီးတော့တာဝန်ထမ်းဆောင်ခဲ့ပူပါတယ်အဲ့တော့ကကျွန်မစဉ်းစားတယ်အော်တနာစရာကောင်းတဲ့ဒီအင်ဒိုနီးရှားသတင်းတောက်တွေဟာဆိုရင်ဆူဟာတိုရဲ့တင်းကျပ်တဲ့အုတ်ချုပ်ရေးအောက်မှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိကြဘူး။ Good journalism ကောင်းမွန်တဲ့သတင်းရေးသားတင်ပြမှုကိုသူတို့နားမလည်ကြဘူးလို့ထင်ခဲ့ပါရဲ့။ဒါပေမဲ့အဲ့ဒါကျွန်မမှားပါတယ်။ကျွန်မလုံးဝကိုမှားခဲ့ပါရဲ့။အရှေ့တောင်အာရှနိုင်ငံတိုင်းမှာပဲ Good journalism ဘာလဲဆိုတာသတင်းတောက်တွေသိကြပါရဲ့။ဘလို့ချုပ်ချယ်တဲ့အစိုးရလက်အောက်မှာဖြစ်ဖြစ်စေသူတို့သိပါရဲ့။သူတို့အနေနဲ့ဒါကိုလုပ်ပိုင်ခွင့်မရှိရင်သာနေမယ်။သူတို့ဟာဖိနှိပ်ခံရမယ်။အနေနဲ့ကြုံရနိုင်တယ်။စစလောက်ခံရမှာကိုကြောက်လို့ပုံပွင့်လင်းလင်းမရေးနိုင်တာပဲရှိမယ်။ဒါမဲ့လေ good journalism ဘာလဲဆိုတာသူတို့သိကြပါတယ်။ဆိုတော့ journalist တွေကိုပညာပေးဖို့မလိုဘူးထင်ပါတယ်။သူတို့အနေနဲ့ရေးသားတင်ပြခွင့်အတွေ့အကြုံနဲ့အလေ့အကျင့်ပဲလိုတယ်ထင်ပါတယ်။ဘာတွေလုပ်ရမယ်ဆိုတာသူတို့သိပါတယ်
။နောက်ထပ်သဘောတရားမေးခွန်းတစ်ခုမေးချင်ပါသေးတယ်။ဓမ္မတိထံကြရဲဆိုတဲ့ကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုတဲ့ကိစ္စ။Journalism ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား Journalism ဟာ objective ဖြစ်တယ်ပေါ့ဒီနည်းပြောရင် Journalism ဟာ objective ဖြစ်တယ်လို့ယူဆပါသလား
That's such a complicated question because I think as human beings it's impossible for any of us to be completely objective but that doesn't mean that we can't follow a set of guidelines a set of rules to be fair to verify what we report to try to consider other points of view to try to
recognize ဒါကတိကတမေကုံးမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဋိဌာန်ကြဖို့လုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလို့တာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစည်းမျဉ်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားမှန်ကိုစစ်ဆေးရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစစ်ဆေးရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရဲ့ပါအဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါတယ်ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါလူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထည့်သွင်းစဉ်းစားရမှာဖြစ်ပါတယ
်နောက်ပြည်တွင်းသတင်းသမားတွေနဲ့ပြည်ပသတင်းသမားတွေအကြားကွဲလွဲမှုလည်းပဲဆွေးနွေးကြပါတယ်အခုမြန်မာပြည်မှာတွေ့နေရပါတယ် ပြည်တွင်းသတင်းသမားတွေကအမျိုးသားရေးဝါဒကိုအခြေခံကြတယ်။ဒီသတင်းဟာချင်းတိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်စေသေးမလားဆိုတာကိုထက်တွေ့ကြတယ်။ပြည်ပကလာတဲ့သတင်းသမားတွေကတော့ဒါကိုထက်တွေ့ကြတာမတွေ့ရပါဘူး
။ I know as an American if I'm overseas and people start telling me all about the United States, I get kind of irritated sometimes because I know it's so much more complicated than what they see.And I'm sure it's
Okay, ကျွန်မသိပါတယ်။ကျွန်မက American ဖြစ်နေတော့လူတွေ America အကြောင်းအမျိုးမျိုးပြောနေကြတာတခါတခါကျွန်မရဲ့စိတ်ထဲမှာကတိကအောင်ဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အခြေအနေကသူတို့ပြောနေကြတာတွေထက်ပိုပြီးတော့ရှုပ်ထွေးတယ်ဆိုတာကျွန်မမြင်ထားလို့ပါ။မြန်မာပြည်ကသတင်းတောက်တွေနဲ့ပတ်သက်လို့လည်းဒီလိုပဲဖြစ်မှာသိကြပါတယ်။နိုင်ငံသားသတင်းတောက်တွေလာတယ်။နောက်ပြီးတော့သူတို့မြင်တယ်လို့ရေးကြတယ်။တကယ်တော့သူတို့ရေးတယ်လို့မဟုတ်ဘဲနဲ့ပိုပြီးတော့ရှုပ်ထွေးတယ်ကျေပြန့်တယ်ဆိုတာကိုမြန်မာနိုင်ငံက journalist တွေသိကြပါတယ်။ဆိုတော့ဒီလိုဖြစ်တတ်တာသဘာဝပါ။ဒါမဲ့လည်းငါဒီမှာနေတာကမင်းတို့ထက်ပိုသိရဲဆိုတာထက်တစ်ခါတစ်ခါမှပြည်ပကလူတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တတ်တာတွေလည်းရှိနိုင်ပါတယ်။ကျွန်မကျွမ်းကျင်တဲ့အင်ဒိုနီးရှားနဲ့မလေးရှားမှာဆိုရင်ကျွန်မမသိတာတွေအများကြီးရှိပေမဲ့တစ်ခါတစ်ခါတော့ဒေတာကန်တွေမြင်တာထက်ကျွန်မပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တယ်လို့ထင်ပါတယ်။ကျွန်မမသိပဲနဲ့သူတို့သိနေတာတွေကတော့အများကြီးရှိပါတယ်
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာ American Journalist တွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်ပါတယ်။ 9/11 မှာWorld Trade Center အတိုက်ခံရပြီးတော့ American media တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာလည်းပြန်ပြီးသုံးသပ်ပြအောင်
။ Oh, it was very nationalistic. I mean, absolutely. And I think some of that is natural. But then we also had to start thinking about journalists had to start reporting on minorities in the United States like Muslim Americans and that no, they're not terrorists and you know, they are Americans.
အမျိုးသားရေးစိတ်တဲ့သိပြောကြီးကြီးမားမားထက်သန်နေပါတယ်အတိအကျပါ။ဒါလည်းတဘာဝပဲလို့ထင်ပါတယ်။ဒါပေမဲ့နောက်တော့ပြန်သုံးသပ်ပြီးတော့ American Muslim လူနည်းစုအကြောင်းလဲ American Journalist တွေရေးတင်တယ်။သူတို့ဟာအကျန်းဖက်သမားတွေမဟုတ်ဘူး။ငါတို့လိုပဲ American နိုင်ငံသားတွေဖြစ်တယ်။အကျန်းဖက်မှုတွေလူအုပ်ထဲမှာပြစ်ခတ်မှုဖြစ်တိုင်းဒါဟာ Muslim အကျန်းဖက်သမားတွေပဲဖြစ်ရမယ်လို့ချက်ချင်းမဆုံးဖြတ်တင်ပါဘူး။အဲ့ဒီအကွက်ဆင်ထားတဲ့ထောင်ချောက်ထဲမဝင်သင့်ဘူးလို့စဉ်းစားလာကြပါတယ်။ဥမာ Oklahoma City ဘုံခွဲမှုတုန်းကဖြစ်ခဲ့တာရှင်းသတိရမယ်ထင်ပါတယ်။ဘုံခွဲတဲ့သူကအမေရိကန်နိုင်ငံသားလူပြူလူငယ်တယောက်ပါ။ဒါကိုချက်ချင်းပဲမွတ်စလင်အကျန်းဖက်သမားတွေလက်ချက်လို့ပြောပြီးတော့လိုက်ကြတဲ့အတွက်သတင်းတောက်တွေဖို့အထူးကိုကတိကအောင်ဖြစ်ခဲ့ရပါတယ်။ဒီလိုတွေကသတင်းတောက်တွေအတွက်သင်ခန်းစာတွေပါ။
အခုမင်းမင်းမိကုံကတော့ခင်ဗျာအမေရိကန်နဲ့မပတ်သက်ပါဘူး။တချို့အသွင်ကူးပြောင်းရေးနိုင်ငံတွေမှာလူတချို့ကပြောကြတယ်ဒီမိုကရေစီအပြည့်အဝမထွန်းကားသေးတဲ့အတွက်မီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်ဘူး။
Well, I don't agree with that. I mean, actually, to me, freedom is the wrong word. Independent is the right word. Because with freedom, that seems to open a lot of doors. So, you know, what about pornography? And the next thing you do, you're all arguing about pornography. And that's not the point. The idea is that media need to be independent.
But I don't think that freedom is the wrong word.Independent အမေကိုကင်းချင်းဆိုတဲ့စကားလုံးကပဲမှန်ပါတယ် Freedom ဆိုတဲ့ကိစ္စကတကားတွေအများကြီးဖွင့်ထားပါတယ်ဥမာ Pornography လို့ခေါ်တဲ့လိင်မှုကိစ္စတွေလည်း Freedom ဆိုတဲ့အထက်မှာပါဝင်နေပါတယ်ဒါကိုကျမတို့လိုလားတာမဟုတ်ပါဘူး Media ဟာအစိုးရရဲ့ဩဇာအာဏာအောက်ကလွတ်မြောက်ရမှာဖြစ်ပါတယ် Media ကိုစောင့်ကြည့်နေတဲ့လူတွေရဲ့ဩဇာအာဏာအောက်ကလည်းလွတ်မြောက်ရမှာဖြစ်ပါတယ်အရှိတောင်အရှာဒေသတွေကနိုင်ငံတချို့ကိုပဲကြည်ပါကျမအမြင်အင်ဒိုနီးရှားမှာဆိုရင်ဆူဟာတိုပြုတ်ကျပြီးတော့အရေးအကြီးဆုံးပြုပြင်ပြောင်းလဲရေးကလွတ်လပ်သောမီဒီယာဖြစ်ထွန်းရေးနဲ့စာနယ်ဇင်းဥပဒေသစ်ပြီးတော့အစိုးရခိုင်တာလုပ်ဆရာမလို့တဲ့လုံးဝလွတ်မြောက်သော Press Council အကောင်းဆုံး Journalism ကိုအစစ်မှန်ကိုစားပြုနိုင်တဲ့မီဒီယာအဖွဲ့အစည်းဖြစ်ထွန်းရေးပါ Journalist တွေအတွက်အရေးအကြီးဆုံးက Self Regulation ကိုဟာကိုကိုစီမင်းစီကဲနဲ့အညီလိုက်နာဖို့ပဲဖြစ်ပါတယ်ဒီမိုကရေစီအတွင်းကူပြောင်းမှုအစဉ်အဆက်ကိုလိုက်ပြီးတော့ထိန်းချုပ်နေရမယ်ဆိုတာကျွန်မမယုံကြည်ပါဘူ
းဦးကျော်စန္ဒစီစဉ်တင်ဆက်ပေးထားတာပါရှင်အခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလို့ပါတယ
်တော်ရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပက္ခတွေကအစရခိုင်ပြည်နယ်အကျပ်တဲအစုံပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမ့်ပြည်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမ့်ပြည်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စီအင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOAS နေနေညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။
ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။VOA American တန်ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
လာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် American Open Tennis ပြိုင်ပွဲကတော့ညုံမျိုးမှာတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမြို့သားဘက်မှာ Djokovic နဲ့ Del Potro တို့ final တက်ခဲ့ကြပြီးတော့မြို့သမီးဘက်မှာတော့ Serena Williams နဲ့ Naomi Osaka တို့ဘောလုခဲ့ကြတာပါမြို့သမီး final ကိုစနေနေ့ကကစားခဲ့ပါတယ်ဒီပွဲမှာဘူဆွဲဖို့ရေပန်းစားခဲ့တာကတော့ American ကနံပါတ်ကြီး Serena Williams ဖြစ်ပြီးသူ့ရဲ့ပြိုင်ဘက် Naomi Osaka အတွက်တော့ဒါကပထမဆုံး Grand Slam final ကိုတက်လာခဲ့တာပါနာမည်လည်းဒီပွဲမှာနာမီအိုဆာကာကနာမည်ကြီးဆရီနာဝီလျံကို 6-6 လေးနဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Grand Slam ဆုဖလားကိုပထမဆုံးအကြိမ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်ပထမဆုံး Grand Slam ဆုဖလားဖြစ်သလိုဂျပန်နိုင်ငံသားတွေကလည်း Grand Slam ကိုပထမဆုံးအကြိမ်ရောက်ပြီးတာဖြစ်ပါတယ်။အိုဆာကာကတော့ American Open ကိုနိုင်ရပြီးပထမဆုံး Grand Slam ဆုကိုရလိုက်တာနဲ့ပတ်သက်ပြီး
I'm sorry I had to end like this.
ကိုရဒီလိုမျိုးအဆုံးတက်ခဲ့တဲ့အတွက်ကျွန်မစိတ်မကောင်းပါဘူး။ Serena နဲ့ American Open Final မှာကစားရဖို့ကကျွန်မအမြဲမက်ခရတဲ့အိမ်မက်ပါ။ဒီလိုကစားခဲ့ရတဲ့အတွက်လည်းတကယ်ကိုဝမ်းသာမိပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်း Osaka အနေနဲ့ဂျပန်နိုင်ငံသားတွေထဲမှာ Grand Slam ဆုကိုပထမဆုံးအကြိမ်ယူပေးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ပြီးတော့အောင်မြင်မှုအတွက်ဂုဏ်ယူတယ်ဆိုပြီးတော့သူ့ရဲ့ Twitter ကနေချီးကျူးစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသားတူချင်း final မှာတော့ Djokovic က Del Potro ကို 6-3 6-6 6-3 နဲ့3ပွဲပြတ်နိုင်ပြီးတော့ champion ဖြစ်သွားပါတယ်။ဒါဟာ Djokovic အထွတ်တော် American Open ကို3ချိန်မြောက်ဘိုဆွဲတာဖြစ်ပါတယ်။ American Open ကိုတတိယချိန်ဘိုဆွဲပြီးတော့ Pete Sampras နဲ့ Grand Slam ဆန်ချိန်တူခဲ့ရတဲ့ပတ်သက်ပြီး Djokovic ပြောတာကတော
့ Pete Sampras is one of the biggest legends ever to play the game and he'sWas my childhood the idol, you know,
Pete Sampras ha tennis လောကရဲ့ gunwin ကစားသမားတစ်ယောက်ဖြစ်ပြီးကျွန်တော်ငငယ်ကအားကြခဲ့ရသူတူပါသူ့ကိုကျွန်တော်အားကြခဲ့ပြီး tennis နဲ့ပတ်သက်တဲ့ပထမဆုံး TV ကြည့်ခဲ့ရတာကသူ့ရဲ့ပထမဒါမှမဟုတ်ဒုတိယ Wimbledon ဆုဖလားပါအဲ့ဒီကနေကျွန်တော် tennis ကစားဖို့စိတ်ပါလာခဲ့တာပါသူ့ရဲ့ Grand Slam ဆန်ချိန်ကိုလိုက်မိတာကတကယ်ကိုမယုံနိုင်ကြဖြစ်ပြီးအိမ်မက်တွေတကယ်ဖြစ်လာတာပါ
ဒီဘက်နိုင်လိုက်တဲ့အတွက်သူဟာ Grand Slam Flower ကို14ချိန်အနိုင်ရပြီးတော့ Sampras နဲ့စံချိန်တူသွားခဲ့သလိုအမျိုးသားတွေထဲမှာလည်း Grand Slam Flower ကိုတတိယအများဆုံးရလိုက်တာလည်းဖြစ်ပါတယ်။ Djokovic ဟာဒီနှစ်မှာ Wimbledon ကိုလည်းနိုင်ထားတာကြောင့်အခုတခါ American Open ကိုထပ်နိုင်လိုက်တဲ့အတွက်သူဟာ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာတော့အဆင့်3ကိုတက်လာမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ American Open မြို့သမီးတူချင်း final မှာအခြေတင်အငင်းပွားစရာပြဿနာတွေဖြစ်ခဲ့ပါတယ်။ Serena ရဲ့နီးပါးက Serena ကိုပွဲကစားနေတုန်းပွဲကြီးစင်ပေါ်ကနေလက်ဟန်ချီဟန်နဲ့ညွန်ကြားခဲ့တာကြောင့်ပြိုင်ပွဲအချိန်ချိုးဖောက်တယ်ဆိုပြီးတော့ဒိုင်က Serena ကိုတတိပေးရကနေပြဿနာတွေဖြစ်ခဲ့တာပါ။နောက်ပိုင်းမှာ Serena ကခွင်းထဲမှာ tennis racket ကိုရိုက်ချိုးခဲ့သလိုဒိုင်ကိုလည်းပြင်းပြင်းထန်ထန်ပြောဆိုတဲ့အထိဖြစ်ခဲ့ပါတယ်။ဒိုင်ကလည်း Serena ကိုတမတ်နဲ့ပွဲတစ်ပွဲအရှုံးပေးပြီးတော့ပြစ်ဒဏ်ပေးခဲ့ပြီးတော့အခုနောက်ဆုံးမှာတော့ Serena ကိုအဲ့ဒီပြစ်ဒဏ်တွေအတွက်ဒေါ်လာ 18,000 လဲဒံငွေရိုက်ခဲ့ပါတယ်။ဆရီနာရဲ့နီးပြကတော့သူ့အနေနဲ့ဆရီနာကိုကစားနေတုန်းမှာပွဲကြည့်စင်ပေါ်ကနေညွှန်ကြားခဲ့တယ်ဆိုတာကိုပွဲတွင်မှာပဲဝန်ခံသွားပါတယ်။ပွဲကစားတော့မှနီးပြကပွဲကြည့်စင်ပေါ်ကနေညွှန်ကြားတာတွေမလုပ်ဖို့စီကန်းချက်တွေထုတ်ထားပေမဲ့လုပ်တဲ့သူတွေကလုပ်နေသလိုဒီပေါ်မှာအရေးယူမှုတွေလည်းမတူညီတာတွေရှိနေကြောင်းဒါကြောင့်ဒီစီးမင်းနဲ့ပတ်သက်ပြီးတော့ထားတဲ့မထားတဲ့ပြင်သစ်မပြင်သစ်ဆိုပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်တက္ကသိုလ်နဲ့မြန်မာလယ်ယူစဉ်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုမေးကြည့်တဲ့အခါမှာ
အင်္ဂမင်းကတော့အမှန်တမ်းပြောရင်တော့မပြင်းစင်ဘူးလို့ယူဆတယ်။ဘာလို့လဲဆိုတော့ဒါတူးချင်းရင်ဆိုင်ပြီးတော့ရိုက်တာအဲ့တော့ဘေးနှပန်းကနေအခုညီပေးတယ်ဆိုတဲ့ဥစ္စာကဟိုအထောက်အကူဖြစ်တယ်လေ။အဲ့တော့မင်းရဲ့ပွဲကိုကြည့်လိုက်တဲ့အခါမှာဆရီနာရဲ့ကိုချ်က င်နေရနေနော်လက်နဲ့ပြနေတော့သရီနာကသူကပြောတယ်သူပြရင်လည်းပြမယ်တဲ့ဒါပေမဲ့ငါမကြည့်ဘူးငါမတွေ့ဘူးသူပြောတဲ့အတိုင်းမလုပ်ဘူးတဲ့အဲ့ဒါကဟိုသိမဟုတ်သေးဘူးလေဘာလို့လဲဆိုတော့စင်ပေါ်ကိုကစားနေနေသူတို့တခါလေကျရင်ပြေးတဲ့ဘက်ကိုမော့မော့ကြည့်ကြတယ်အဲ့တော့တွေ့မှာပဲဟိုနီးပြအနေနဲ့ကမလုပ်သင့်ဘူးနီးပြသူငိုခံသွားတယ်နော်အဲ့ဒါကဟိုစီကံချိုးဖောက်ရာရှိတယ်ဒါကဟိုတော်တော်လေးစဉ်းစားပြီးတော့မှလုပ်ထားတဲ့စီကံလေနော်ဟိုတချို့ပွဲတွေမှာတော့ရတယ်အဲ့ဒါကတော့ဖင်းချက်ပေါ်ဒီဒါပေမဲ့ဒီလိုပွဲကြီးတွေမှာနော် Grand Slam ပွဲကြီးတွေမှာပြင်မလို့ဘူးဘာလို့လဲဆိုတော့ပုံကနေကြည့်တဲ့လူကသိတယ်ဘာလို့ရမလဲဆိုတော့နီးပြရတဲ့ဖြစ်နေတော့တစ်ဖက်သားဟိုဘက်ကရှုံးနေနော်ဥစားကရဲ့ဟိုနီးပြကိုလည်းတွေ့ပါလိမ့်မယ်သူကဘာမှမလုပ်ဘူးလက်ကိုမလုပ်ဘူးတခါတည်းလက်လှုပ်လိုက်လို့ရှိရင်ဒါအချက်ပြတာမျိုးဖြစ်သွားမယ်အဲ့ဒါကြောင့်ဒါကဟိုနည်းအတိုင်းဓာတ်ဖို့ကောင်းတာပေါ့
ဆရီနာကဒိုင်ကိုပြင်းပြထန်ထန်ပြောခဲ့တာနဲ့သူ့ကိုအေးအေးယူခဲ့တာနဲ့ပတ်သက်ပြီးတော့ဦးထွန်းအောင်ကတော့အခုလိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့နှစ်ဖက်လုံးမှားတယ်လို့ယူဆတယ်ဒိုင်ကလည်းဖိုင်နယ်ပွဲကြီးမှာပေါ့လေနော်ဟိုဟိုကြီးကြီးကနေပွဲလုံးနှုတ်ပြတယ်ဆိုတော့ဟိုတဲ့နစ်ဆိုတာကအမှတ်တမှတ်ကိုပြည်မလားမနေ့မနေ့ရိုက်သွားတာလေဒီပွဲလုံးထုတ်ပြလိုက်တယ်ဒီပွဲလုံးသိမ်းလိုက်တယ်ဆိုတော့ဟိုစီနာဖို့တော့ကျွန်တော်နာသွားတာပေါ့မဟုတ်ဘူးလားအဲ့လိုဖြစ်သွားတာပေါ့
ဒါပေမဲ့
အဲ့ဒီမှာလဲတမတ်လောက်နမတ်လောက်ပေါ့လေအဲ့လိုရုပ်သိမ်းတော့ဒေါ်ပီတာ तू ကဟိုဒုတိယဆက်လည်းဖြစ်နေပြီပထမဆက်မှာလဲရှုံးထားတယ်ဆိုတော့စရီနာဘက်ကကြည့်နေဆိုလို့ရှိရင်စိတ်နာစရာကောင်းတာပေါ့လေ
ဒါပြင်အိုဆာကာကစရီနာကိုအနိုင်ကစားပြီးတော့ Grand Slam Super League ကိုပထမဆုံးအကြိမ်နိုင်သွားတာနဲ့ပတ်သက်ပြီးဦးထွန်းအောင်ပြောတာကတော
့အိုဆာကာကစားတာကတော့တော်တော်ကောင်းတယ်စရီနာဆပ်လုပ်တဲ့ပွဲကိုအနိုင်ပထမဆက်မှာနှစ်ပွဲအနိုင်ရတယ်နှစ်ပွဲလုံးစရီနာကို break လုပ်တယ်လို့ခေါ်တာပေါ့လေအင်္ဂလိပ်ကဟိုစာကရိုက်တာကတော်တော်လေးကိုကောင်းတယ် controversy ဒီလိုအငင်းပွားမဖြစ်တာတောင်မှနော်ကျွန်တော်အထင်ပြောတာဟိုစာကနိုင်မယ်လို့ယူဆတယ်ဘာလို့ဆိုသူ့ရဲ့ဟိုဟိုတံပြန်ထိုးချက်ပေါ့လေ boxing ကကောင်တာ punching နော်စရီနာအတင်းရိုက်တာကိုဟိုဒေါင်းလေးကိုပြန်ရိုက်နိုင်တယ်အဲ့ဒါတွေကတော်တော်လေးများတယ်အိုဆာကာကိုတော့ဟိုချီးမွမ်းတယ်လေဒီရိုက်ပုံကတော့ထိရောက
်ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်ဆက်ဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းတူမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာဗိုလ်တဟူးနေ့ညပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
အင်အားဖြင့် Hurricane Florence ဝင်ရောက်လာတော့မဲ့ American ပြည်သူရှေ့တောင်ပိုင်းကမ်းရိုးတန်းဒေသကဒေသခံသံပေါင်းများစွာအနေနဲ့ကျူတင်ပြင်ဆင်မှုတွေအပြီးသက်ချဖို့အရေးပေါ်ခေတ်ဆေးတာဝန်ရှိသူတွေတတိပင်းနေပါတယ်လက်တလုံးမှာတော့ Hurricane Florence ဟာလီတိုင်နှုန်းတစ်နာရီ215ကီလိုမီတာနဲ့ပြင်းအားအဆင့်လေးမှာရှိနေပါတယ်မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေနီးကုန်းတွင်းပိုင်းကိုချဉ်းကပ်လာခြင်းမှာမုန်တိုင်းဟာအားရွက်သွားမဲ့အလားအလာမရှိဘူးလို့လည်းမိုးလေဝသကျန်းကျင်သူတွေခံမှန်းထားကြတာပါနောက်ဆုံးထုတ်ပြန်ချက်တွေအရမွန်နဲရမြောက်ကိုရီးယားနားပြည်နယ်အရှိတောင်ဘက်855ကီလိုမီတာအကွာမှာရောက်ရှိနေပါတယ်အမေရိကန်ကမ်းရိုးတန်းကိုချဉ်းကပ်လာခြင်းမှာမွန်နဲရအကြီးကျယ်အန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိလာနိုင်ကြောင်းလည်းအမျိုးသားဟာရီကိန်းမွန်နဲဌာနကခံမှန်းထားပါတယ်ဟာရီကိန်းဖလော်ရန့်စ်ကြောင့်မိုးရေချိန်စင်တီမီတာ50ကနေ85စင်တီမီတာလောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့102စင်တီမီတာလောက်ထိရှိနိုင်တယ်လို့လည်းအမျိုးသားဟာရီကိန်းမွန်နဲဌာနကခံမှန်းထားပါတယ်အမေရိကန်ပြည်ထောင်စုရှေ့ဘက်ခြမ်းကိုချဉ်းကပ်လာနေတဲ့ Florence Hurricane မုန်တိုင်းကိုရင်ဆိုင်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အရေးပေါ်အကူအညီပေးအရေးစီတွေကအသိပြင်ဆင်ထားတဲ့အကြောင်းပြောဆိုလိုက်ပါတယ်။ချိန်နဲ့မှာပဲပြီးခဲ့တဲ့နှစ် Maria Hurricane မုန်တိုင်းကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့ရတဲ့အမေရိကန်ပိုင်း Puerto Rico ကျွန်းမှာသူ့ရဲ့တုံးပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမ္မတကထပ်မံကုန်ယူပြောဆိုခဲ့တာပါ။ ဆိုရင်နိုင်ငံကဥဆောင်တဲ့လေကြောင်းစစ်ဆင်ရေးတွေကြောင့်အရသာထောင်ချီတည်ဆုံနေရတဲ့ယမန်နိုင်ငံမှာအရက်ဖက်မှာထိခိုက်ပျက်စီးမှုတွေမရှိအောင်ဆိုရင်နဲ့ RS ဆော်ဝါများပြည်တော်စု UE တို့ကလုံလောက်တဲ့အစီအစဉ်တွေဆောင်ရွက်ထားပြီးဖြစ်တဲ့ကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။အရသာတွေနဲ့အရက်ဖက်အဆောက်အဦတွေထိခိုက်မှုရောပေါအောင်ဆိုရင်နဲ့ UE နိုင်ငံတို့ကစီစဉ်ထားတဲ့ကြောင်းနိုင်ငံဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးကွန်ဂရက်စ်တော်ကိုအတည်ပြုလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိငီထိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ဗုဒ္ဓဟူးနေ့ည VOA Radio အစီအစဉ်တွေကို line to meter 25 32 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတဆင်အောင်ပါ
This program has come to you from the Voice of America, Washington.